Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ် March 5ရက်နေ့တနင်္ဂနွေနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့အတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနေ့ခင်ဗျာရှင်ကျွန်မခင်မျိုးသက်ပါဒီမနေ့ခင်သတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲသူပြောပြပေးမှာပါ။American Indian Jay Tamangan Derek Shuley ha မြန်မာတိုင်းရင်းသားအဖွဲ့နဲ့တွေ့ဆုံခဲ့ပါတယ်။အာဆီယံဒေတာရင်းကလွှတ်တော်အမတ်တွေရဲ့အခြေအနေဆွဆွဝအဖိနှစ်ခံနေရတယ်လို့အာဆီယံပါလီမန်အမတ်များအဖွဲ့ကနေပြောကြားလိုက်ပါတယ်။ Ukraine အရှိဘိုင်းကဘတ်မုတ်မြို့မှာတော့တိုက်ပွဲတွေကပြင်းထန်နေပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုစုံမှုတော်ရင
်။ဟုတ်ကဲ့ပါခင်ဗျာ။အဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့မြန်မာအရေးနဲ့နိုင်ငံတကာအရေးတွေကိုတင်ပြထားတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာပါ။
သူတို့ကပြောတယ်ကိုပြီးနဲ့လည်းဆောင်ဝင်စားတွေးလို့မရဘူးအဲ့လိုပြောတယ်တခါလာရတာလည်းလွေတာမဟုတ်ဘူးမောင်လေးကိုလည်းတအားလွန်းတယ်မောင်လေးနဲ့လည်းတွေးရှင်တယ်ဒါပေမဲ့တွေးခွင့်မရဘူ
းရခိုင်ပြည်နယ်ထဲမှာနိုင်ငံရေးအကျဉ်းသားတွေအပါအဝင်ဖမ်းဆီးခံထားရတဲ့ထောင်ချခံထားရသူတွေကိုထောင်ဝင်စားတွေးခွင့်ဆက်လက်ပိတ်ပင်ထားပါတယ်မကြမီပဲတင်ဆက်မဲ့ဒုအတန်အစီအစဉ်ထဲမှာအပြည့်စုံကတော့တော်တာဆင်ရပါမယ်အဲ့ဒီနောက်မှာတော့ဒီမိုကရေစီလူ့ခွင့်နဲ့ခေပြိုင်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများဥလူရာသီနဲ့အနာဂတ်ကဘာဆိုတဲ့ပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးမှာပါအခုတော့နောက်ဆုံးရသတင်းတွေကိုဒေါက်ကင်မျိုးသက်နဲ့အတူပြောပြပါဦးမယ
်ယူကရိန်းရှေ့ပိုင်းကဘတ်မင်းမျိုးမှာတိုက်ပွဲတွေပြင်းထန်နေပေမဲ့ဒီမျိုးရုရှားတွေရဲ့လက်ထဲကိုရောက်မသွားအောင်ယူကရိန်းတပ်တွေကအပြင်းထန်ခုခံကာကွယ်နေပါတယ်ရုရှားတပ်တွေအဝိုင်းခံနေရတဲ့ဒီမျိုးကိုခုခံနေတဲ့ယူကရိန်းတပ်တွေဟာဒေသခံတွေဘေးလွတ်ရာရှောင်ပြေးနိုင်ဖို့ကအကူအညီတွေပေးနေကြပါတယ်။ယာယီပြည်ပြင်ထားတဲ့တရားတွေကနေထွက်ပြေးကြသူတွေကအမျိုးသမီးသူတေဆုံးခဲ့ပြီးအမျိုးသားနှုတ်ကတော့ဒဏ်ရာပြင်းထန်တယ်လို့အကူအညီပေးနေတဲ့ယူကရိန်းစစ်တပ်ပြောခွင့်ရကပြောပါတယ်။ယူကရိန်းကိုဝင်ရောက်ကျူးကျော်တဲ့ရုရှားတပ်တွေအဓိကပြစ်မှတ်ဖြစ်တဲ့ဒီမျိုးနားကမဟာဗျူဟာကျတဲ့တရားတွေကိုဖျက်ဆီးဖို့အတွက်ယူကရိန်းနေလုပ်ခဲ့ကြတယ်လို့ဗြိတိန်စစ်ထောက်လိုင်းရဲ့အရာရှိတွေကပြောပါတယ်။ဘောက်ဘွတ်မျိုးရှေ့တန်းစစ်မျက်နှာဟာယူကရိန်းတပ်တွေကြောင့်လွန်ခဲ့တဲ့ရက်တွေတုန်းကတည်ငြိမ်မှုရှိခဲ့ပါတယ်လို့ယူကရိန်းမျိုးသားအဆောင်တပ်ဒုတိယအကြီးအကဲဗလိုဒီမီယာနာဇာရန်ကိုကပြောပါတယ်ဒီမျိုးဟာလည်းရုရှားတပ်တွေရဲ့ပြင်းထန်တဲ့တိုက်ခိုက်မှုဒဏ်ဆက်ခံနေရပေမဲ့ဒီမျိုးကတော့ယူကရိန်းနေထိန်းချုပ်မှုအောက်မှာပဲရှိနေတာဖြစ်ကြောင်းပြောပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကတော့မြောက်ဖက်နဲ့အနောက်ဖက်မှာရုရှားတွေကတိုက်ခဲ့တာဖြစ်ပေမဲ့ယူကရိန်းတပ်သားတွေကပြန်ပြီးတိုက်ခိုက်သိမ်းယူခဲ့တယ်လို့ပြောပါတယ်ဘောက်ဘွတ်မျိုးတဝိုက်ကကြေးရွာတွေမှာလည်းတိုက်ပွဲတွေကပြင်းထန်နေတာပါဘောက်ဘွတ်မျိုးဟာရုရှားတွေရဲ့ဝိုင်းဝန်းတိုက်ခိုက်မှုကိုဘက်သုံးဘက်မှာခန်းနေရပေမဲ့ယူကရိန်းမှာအထူးတပ်တွေနဲ့အင်အားဖြည့်ထားတယ်လို့ဗြိတိန်စစ်တပ်ထောက်လိုင်းဘက်ကပြောပါတယ်တချိန်ထဲမှာပဲရုရှားကဝေးဝန်ကြီးကတော့ယူကရိန်းကအဲ့ဒီနေရာမှာတာဝန်ချနေတဲ့ရုရှားတပ်သားတွေကိုအားပေးဖို့အတွက်ကိုယ်တိုင်တွားရောက်ခဲ့ပါတယ
်ဥရောပသမဂ္ဂရဲ့လွတ်တော်ဥက္ကဋ္ဌရိုဗတ်တာမက်ဆိုလာဟာယူကရိန်းအနောက်ဘက်မြို့ကြီးဖြစ်တဲ့လီဗီမြို့မှာ၃ရက်ကြာကျင်းပမဲ့စစ်ရာဇဝတ်မှုနဲ့စစ်ရာဝတ်ဇဝတ်မှုကျူးလွန်တာတွေနဲ့ပတ်သက်တဲ့ညီလာခံကိုတရောက်ဖို့မတ်လ၄ရက်နေ့မှာရောက်ရှိသွားခဲ့ပါတယ်
When we talk about peace, we need to talk about accountability. Whoever is responsible for these crimes needs
ပြောဆိုကြမယ်ဆိုရင်တာဝန်ခံမှုတာဝန်ယူမှုကိစ္စကိုပြောရပါမယ်စစ်ရာဇဝတ်မှုကျွလွန်တာတွေအတွက်တာဝန်ရှိတဲ့ဘယ်သူကိုမဆိုဒီကိစ္စအတွက်ပြန်လည်ပေးဆရမှာဖြစ်ပါတယ်လို့ဥရောပသမဂ္ဂလွှတ်တော်ဥက္ကဋ္ဌရိုဗတ်တာမက်ဆိုလာကသတင်းတောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်ဒီစစ်ရာဇဝတ်မှုတွေကိုဘယ်လိုကျွလွန်ခဲ့တယ်ဆိုတာကပြဿနာမဟုတ်ပါဘူးအဓိကကဘယ်တော့ကကျွလွန်ခဲ့တယ်လဲဆိုတာပါပဲသမ္မတဗလာဒီမာပူတင်အပါအဝင်အဲ့ဒီကျွလွန်သူတွေကိုတရားဥပဒေအရရေးယူရမှာဖြစ်ပါတယ်ဒီလိုမှမလုံနိုင်ရင်ငြိမ်းချမ်းရေးဆိုတာမရနိုင်ပါဘူးလို့လည်းသူကပြောဆိုခဲ့ပါတယ်။ယူကရိန်းဟာတရားမျှတရေးအတွက်စူးစီးညံ့ညွတ်မှုဆိုတဲ့ခေါင်းစဉ်နဲ့စစ်ရာဇဝတ်မှုဆိုင်ရာညီလာခံတရားကိုကျင်းပနေပါတယ်။ရုရှားကောင်းဆောင်နဲ့အပါအဝင်စစ်ရာဇဝတ်မှုကျူးလွန်သူတွေကိုအရေးယူနိုင်ဖို့နိုင်ငံတကာမိတ်ဆွေတွေနဲ့စူးစီးပြီးဒီညီလာခံကိုကျင်းပနေတာဖြစ်ပါတယ
်။အီတလီနိုင်ငံတောင်ပိုင်းကကမ်းခြေမြို့ကလေးမှာအစိုးရရဲ့ကက်ဘိနက်ဝန်ကြီးတွေအစည်းအဝေးပြုလုပ်မယ်လို့ဝန်ကြီးချုပ်ဂျော်ဂျီယာမေလိုနီကစနေနေ့မှာပြောကြားလိုက်ပါတယ်ဒီတောင်ပိုင်းကကလာဘရီယာကမ်းခြေမှာ လွန်ခဲ့တဲ့လတုန်းကလှေစီးပြေဒုက္ခတဲ့လှေစင်းကြောက်ဆောင်တွေကြပျက်စီးသွားခဲ့ပြီးတော့ဂျာစင်နဲ့ချီတေဆုံးတကယ်သူတွေအလောင်းတွေလာပြီးတင်နေတာဖြစ်ပါတယ်။အဘူဒါဘီမှာ UAE အာရဗ်ဆော်ဗီယားများနိုင်ငံသမ္မတရှိတ်ခ်မိုဟာမက်ဘင်ဇာယီဒ်နဲ့ရွှေ့ပြောင်းနေထိုင်နေတဲ့အရေးအပါဝင်ဒေသရင်းအရေးကိစ္စတွေဆွေးနွေးပြီးသတင်းတောက်တွေကိုအခုလိုပြောကြားလိုက်တာဖြစ်ပါတယ်။အီတလီကမ်းခြေကဒီဖြစ်ရမျိုးကိုကြိုတင်ကာဝယ်ဖို့အတွက်အစိုးရဘက်ကပြက်ကွက်မှုရှိတယ်ဆိုရဆွဆွဲချက်ကိုတော့ညှင်းဆိုပါတယ်။ဒါပြင်ပြည်ထရေးဝန်ကြီးမာတီယိုပလန်ဒိုစီနှုတ်ထွက်ပေးဖို့အတွက်တိုက်ခိုက်ပါတီတောင်းဆိုမှုကိုလည်းသူမကပယ်ချခဲ့တာပါ။ဒီဒေသကိုသူမသွားပဲအီတလီသမ္မတဆာဂီယိုမတာရဲလာပဲသွားရောက်ခဲ့တာအတွက်တိုက်ခိုက်တွေကဝေဖန်နေကြတာဖြစ်ပြီးသူမသွားဖို့အစီအစဉ်ရှိမရှိမေးမြန်းချက်ကိုအခုလိုဖြစ်ကြားခဲ့တာလည်းဖြစ်ပါတယ်။ရွှေပြောင်းဒုက္ခသည်တွေအရေးဆွေးနွေးဖို့အတွက်မကြာခင်မှာပဲသူ့ဝန်ကြီးများအဖွဲ့ကဒီဒေသမှာပဲအစည်းအဝေးပြုလုပ်မယ်လို့ပြောပါတယ်။အခုတင်းမောပြစ်တဲ့ဖြစ်ရတဲ့ပတ်သက်ပြီးဥရောပမှာရွှေပြောင်းဒုက္ခသည်အရေးအခြေချင်းဆွေးနွေးမှုတွေပြင်းထန်လာနေတာလည်းဖြစ်ပါတယ
်။အီရန်နိုင်ငံရဲ့နျူကလ িয়ার ဆန်ရကိစ္စတွေဆွေးနွေးရင်းမှာအဓိကအရေးကြီးတဲ့နည်းပညာကဏ္ဍနဲ့အခြေအနေတွေတိုးတက်လာပြီးသဘောတူညီမှုရရှိနိုင်မဲ့မျှော်လင့်ချက်တွေအပါအဝင်အဓိကကဏ္ဍနှစ်ခုကိုဆွေးနွေးခဲ့တယ်လို့နိုင်ငံတကာအနုမြူအေဂျင်စီ IAEA ရဲ့အကြီးအကဲ Rafael Grossi ကစနေနေ့ကတော့ပြောဆိုလိုက်ပါတယ်။ IAEA အကြီးအကဲ Grossi ဟာတောက်ကြနေတဲ့ကအီရန်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးအီရန်မှာထုတ်ဖော်ကြေညာထားခြင်းမရှိတဲ့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်လောက်တဲ့ယူရေနီယံသတ္ထုတွေတွေ့ရှိခဲ့တဲ့ကိစ္စကို IAEA ကစုံစမ်းစစ်ဆင်နိုင်ဖို့အီရန်အစိုးရကပူးပေါင်းဆောင်ရွက်ပေးဖို့ကိုလည်းဆွေးနွေးခဲ့တယ်ဆွေးနွေးခဲ့ပါတယ်အီရန်ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးယုံကြည်စိတ်ချရလောက်တဲ့အခြေအနေအထိ IAEA အနေနဲ့စုံစမ်းစစ်ဆင်နိုင်ဖို့အီရန်ကဆက်လက်ပူးပေါင်းဆောင်ရွက်ဖို့အပြင်နည်းပညာဆိုင်ရာပူးပေါင်းဆောင်ရွက်ဖို့ကိစ္စကိုပါဆွေးနွေးခဲ့ကြောင်းကိုလည်း Grossi ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ဒီဆွေးနွေးပွဲဟာအလုပ်သဘောဆောင်ပြီးရိုးသားမှုနဲ့ပူးပေါင်းဆောင်ရွက်မှုရှိတဲ့ဆွေးနွေးပွဲဖြစ်ခဲ့တယ်လို့ IAEA အကြီးအကဲကပြောဆိုပါတယ်2015ခုနှစ်ကအီရန်အပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေရုပ်သိမ်းပေးရင်အီရန်ကသူ့ရဲ့နျူကလ িয়ার အစီအစဉ်တွေထိန်းချုပ်တာကိုနျူကလ িয়ার အစီအစဉ်တွေကိုထိန်းချုပ်ကတ်တပ်ဖို့သဘောတူခဲ့ပါတယ်ဒါပေမဲ့2018ခုနှစ်သမ္မတဒေါ်နယ်ထရမ့်လက်ထက်မှာဒီသဘောတူညီချက်ကနှုတ်ထွက်ပြီးနောက်ပိုင်းအီရန်ကသူ့ရဲ့နျူကလ িয়ার အစီအစဉ်တွေကိုဆက်လက်လှုပ်ဆောင်နေကြတာဖြစ်ပါတယ်
ကန်တဲ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တိုင်းကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံကထင်ရှားတဲ့တိုင်းဒေသအဖွဲ့အစည်းအများပြားနဲ့မြန်မာအရေးဆွေးနွေးဖို့အတွက်တွေ့ဆုံဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးတာဝန်ခံ Derek Shole ကမတ်လ4ရက်စနေနေ့မှာသူ့ Twitter ကနေပြောပါတယ်။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပြဿနာတွေအဆုံးသတ်ရင်းနဲ့အလုံးပေါင်းတဲ့ဒီမိုကရေစီနာကတိဆောက်နိုင်ရေးအဖြေရှားနေတဲ့အရက်ဖက်လူမှုခေါင်းဆောင်တွေတိုင်းဒေသခေါင်းဆောင်တွေနဲ့ဘာသာရေးခေါင်းဆောင်တွေပူးပေါင်းဆွေးနွေးမှုကြီးထွားလာတာနဲ့အတူအမေရိကန်ပြည်ထောင်စုကလည်းတသားတဲ့ရည်တည်နေကြောင်းဖော်ပြထားပါတယ်။ဒါပြင်တောက်ကြနေကလည်းအမေရိကန်ကုသရန်ဝယ်ရေးဌာနကနေမြန်မာကုမ္ပဏီ၃ခုကိုအမေရိကန်ရဲ့အရေးယူဒဏ်ခတ်မှုချမှတ်ထားတဲ့ရှင်းနဲ့ထပ်ပြီးတော့ထည့်သွင်းလိုက်တယ်လို့အတိုင်းမင်းငန် Derek Shole ရဲ့ပြောကြားချက်ကိုရန်ကုန်အမေရိကန်တန်ယုံရဲ့လူမှုမီဒီယာတွေမှာဖော်ပြထားပါတယ်။ဒီကုမ္ပဏီတွေဟာမြန်မာစစ်ကောင်စီကိုစောင့်ကြည့်ထောက်လှမ်းဆင်ရနည်းပညာတွေဖြန့်ဖြူးပေးနေတဲ့အတွက်စစ်ကောင်စီကနေပြည်သူတွေဘယ်သူဘယ်ဝါဆိုတာကိုဖော်ထုတ်ပြီးတော့နောက်ယောင်ခံလိုက်တာတွေလူခွင့်ရချိုးဖောက်တာတွေကျူးလွန်နိုင်နေတဲ့အတွက်ဖြစ်တယ်လို့ဖော်ပြထားပါတယ်။အတိုင်းမင်းငန် Derek Shole ဟာပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ဥက္ကဋ္ဌနဲ့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရအဖွဲ့ဝင်ဝန်ကြီးတွေနဲ့နယူးယောက်မှာ2022စက်တင်ဘာလကုန်မှာတွေ့ဆုံပါတယ်။ February တုန်းကလည်း Bangladesh ကိုသွားပြီးရိုညာဒုက္ခသည်တွေအကြက်တဲဖြစ်ရှင်းရတဲ့အစိုးရတာဝန်ရှိသူတွေရက်ဖက်ဖွဲ့စည်းတွေနဲ့တွေ့ဆုံဆွေးနွေးခဲ့တာပါ။
ရှေ့တောင်အာရှနိုင်ငံတွေမှာနိုင်ငံရေးယုံကြည်မှုကြောင့်ဖိနှိပ်အရေးယူခံရတဲ့လွှတ်တော်အမတ်တွေရဲ့အခြေအနေဟာ2022ခုနှစ်အတွင်းပုံမိုးဆိုးဝါးလာခဲ့တယ်လို့အာဆီယံပါလီမန်အမတ်များအဖွဲ့ APHR ကပြောဆိုလိုက်ပါတယ်။အထူးသဖြင့်မြန်မာနိုင်ငံမှာ2022ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ကစလို့လွှတ်တော်အမတ်တွေဖိနှိပ်ခံရတဲ့အခြေအနေသီးသီးသားသားဆိုးဝါးလာခဲ့တဲ့အကြောင်း APHR အဖွဲ့ကဒေတာရင်းလွှတ်တော်အမတ်တွေရဲ့အခြေအနေကိုမတ်လ၄ရက်နေ့တုန်းကထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။မြန်မာလွှတ်တော်အမတ်ဟောင်းကိုဖြိုးစရာတော်အတက်ခံကွဲမြက်ခံရတဲ့ကိစ္စနဲ့လွှတ်တော်အမတ်ကိုကျော်မျိုးမင်း ဖန်စီနှိပ်စက်ခံရပြီးသိဆုံးသွားတဲ့ကိစ္စတွေကိုထောက်ပြဖော်ပြထားပါတယ်။အရှိတောင်အရှာမှာဖန်စီခံထားရတဲ့လွတ်တော်အမတ်85ယောက်ထဲက84ယောက်ဟာမြန်မာနိုင်ငံကဖြစ်ပြီးဖိလစ်ပိုင်ကတယောက်ဖြစ်တာကိုလည်းမိမောင်းထုတ်ဖော်ပြထားပါတယ်။ထိုင်း၊ကမ္ဘောဒီးယား၊မလေးရှားနဲ့ဖိလစ်ပိုင်တို့မှာတော့မြန်မာနိုင်ငံမှာလို့အတိုက်အခံအမတ်တွေကိုကိုတိလက်ရောက်တိုက်ခိုက်တာမျိုးတွေဆူဆူဝါးဝါးမရှိပေမဲ့အစိုးရကနိုင်ငံရေးပုံမှန်တွေတက်ပြီးအေးအေးဖိနှိပ်ကွက်ခံရတဲ့လွတ်တော်အမတ်တို့ရှိတဲ့အကြောင်းကိုလည်းအစိုးရခန်းစာမှာဖော်ပြထားပါတယ်
။ဖိလစ်ပိုင်နိုင်ငံအလဲပိုင်းမှာရှိတဲ့ Negros Oriental ပြည်နယ်အုပ်ချုပ်ရေးမှူး Real Digamo နဲ့နောက်9ယောက်ကိုအုပ်ချုပ်ရေးမှူးရဲ့ Pamplona မြို့ကနေမှာစစ်ဝတ်ဆောင်ဝတ်ထားတဲ့တပ်နက်သမားတွေကပြစ်ဒတ်သွားပါတယ်။စစ်ဝတ်ဆောင်နဲ့စင်တူဝတ်ဆောင်တွေဝတ်ဆင်ထားသူ6ယောက်ဟာအုပ်ချုပ်ရေးမှူးရဲ့နေအိမ်ကိုဝင်လာပြီးပြစ်ခတ်ခဲ့တာလို့ရဲကပြောပါတယ်။တမ်ပလိုနာမျိုးရဲ့မြို့တော်ဝင်လည်းဖြစ်တဲ့အုတ်ချိုရင်မှုဒီဂါမိုဟာသူ့ရဲ့မင်းဆန္ဒနယ်ထဲကပြည်သူတွေနဲ့တွေ့ဆုံစဉ်မှာပြစ်ခတ်လှုပ်ကြံခံရတာပါနိုင်ငံရေးရာမဟာမိတ်ဖြစ်တဲ့အုတ်ချိုရင်မှုကိုလှုပ်ကြံတက်ဖြတ်တဲ့ပေါ်သမရဖာဒီနန်မာကုစ်ဂျူနီယာကအဖြစ်တင်ခဲ့ပြီးတော့လှုပ်ကြံသူတွေကိုလက်နှက်ချပါလို့တတိပေးခဲ့ပါတယ
်အင်ဒိုနီးရှားနိုင်ငံမှာအစိုးရပိုင်းရေနံနဲ့သဘာဝဓာတ်ငွေ့ကုမ္ပဏီရဲ့လောင်စာဆီတူလောင်ကန်ပေါက်ကွဲမိလောင်ခဲ့တဲ့အတွေ့ဆက်ရှိဦးသေးဆုံးပြီးဒါဇင်နဲ့ချီပျောက်ဆုံးနေသူတွေကိုကယ်ဆယ်ရေးသမားတွေကစနေနေ့မှာဆက်လက်ရှာဖွေနေပါတယ်။တောက်ကြနေကပေါက်ကွဲမိလောင်ခဲ့တာဖြစ်ပြီးကနဦးစုံစမ်းစစ်ဆေးမှုတွေအရမိုးတက်ထန်စွာရွာသွန်းနေစဉ်ပိုက်လိုင်းပေါက်ပြီးလောင်စာဆီတွေယိုဖိတ်ခဲ့ပြီးနောက်လျက်စီးလက်မိုးချိုးပြရာကနေမိလောင်ပေါက်ကွဲခဲ့တာဖြစ်နိုင်တယ်လို့ဂျာဘာအနောက်ဖက်ဒေသမန်နေဂျာကပြောဆိုပါတယ်ကယ်ဆယ်ရေးသမားတွေကပျောက်ဆုံးနေသူ16ယောက်ကိုကယ်ဆယ်ရှာဖွေနေပြီးဒဏ်ရာရသူ42ဦးကိုလည်းဆင်းရုံတင်ကူတာပေးထားပါတယ်မြို့တော်ဂျကာတာရဲ့မြောက်ပိုင်းတာနာမေရာအရမှာရှိတဲ့အင်ဒိုနီးရှားအစိုးရပိုင်းပါတမီနာရေနံကုမ္ပဏီရဲ့စီလောင်ခံပောက်ကွဲကြတာဖြစ်ပါတယ်ဒီနေရာကနေအင်ဒိုနီးရှားရဲ့လောင်စာ25ရာခိုင်နှုန်းကိုဖြန့်ဖြူးပေးနေတာလည်းဖြစ်ပါတယ်အင်ဒိုနီးရှားမှာရှိအနီးအနားမှာရှိသူတွေပြောဆိုချက်အရညဘက်ဓာတ်စီနတ်နေအပြင်းထန်ရခဲ့ပြီးလူတချို့အော်အန်ခဲ့ပါတယ်အဲ့ဒီနောက်လျှက်စီးလက်မိုးချိုးပြစ်ပြီးတဲ့နောက်ပောက်ကွဲမှုတွေဖြစ်ခဲ့တာလို့ပြောဆိုခဲ့ပါတယ VOA ရဲ့တနင်္ဂနွေနေ့မနေ့ဖက်အတန်လွင်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာပါအခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုစတင်ထုတ်လင်းပါတော့မယ်ပထမအဆုံးအနေနဲ့ကတော့ဒုအတန်အစီအစဉ်ကိုတင်ဆက်မှာပါရခိုင်ပြည်နယ်ကအချင်းတောင်တွေမှာ COVID-19 ကပ်ဘေးရောဂါကာလကတည်းကပိတ်ပင်ထားခဲ့တဲ့အချင်းသားတွေနဲ့မိသားစုတွေ့ဆုံခွင့်တွေကိုပြန်လည်ခွင့်ပြုပေးဖို့အချင်းသားမိသားစုတွေကတောင်းဆိုနေကြပါတယ်အခုအချိန်ထိဆက်လက်ပိတ်ပင်ထားတာကတော့အကျဉ်းသားအခွင့်အရေးကိုချိုးဖောက်တာဖြစ်တဲ့အကြောင်းဒီတပတ်တို့အတန်အစီအစဉ်မှာ Frontier မြန်မာဝိုင်းတော်သားတွေကတင်ဆက်ထားပါတယ
်အဲတနေ့ဆိုတော့ကျွန်တော်တို့ရှင်တယ်ကျွန်တော်တို့ကျွန်းချင်းတောက်ပါတယ်အဲကျွန်တော်တို့ဆွေးပြရလို့ကျွန်တော်တို့မပြရတာအဲမပြရကျွန်တော်တို့ဘယ်လိုဖြစ်လို့
ရှင်ဘိုင်းအနေနဲ့ဒါဒါပေတိပုံစံမျိုးဆိုရင်ရှင်တော့ကောင်းတယ်ဘုကအမြဲတမ်းလိုအဲ့လိုဖြစ်နေတယ်ဆိုလို့ရှင်တော့ဒါကကျွန်တော်တို့အကျဉ်းသားတွေရဲ့အခွင့်အရေးကိုချိုးဖောက်တယ်လို့ပြောချင်ပါတယ
်မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ပြန့်နှံ့စဉ်အခါကလူအများအပြားအတူတကွနေထိုင်ကြရတဲ့အချင်းထောင်တွေမှာကူးစက်မှုနှုန်းမြင့်မားခဲ့ပါတယ်အဲ့ဒီအချိန်ကယောဂပြန့်ပွားမှုတွေကိုကာကွယ်ဖို့အတွက်အကျဉ်းသားတွေရဲ့မိသားစုဝင်တွေကိုထောက်ဝင်စွာတွေ့ဝင့်ပိတ်ခဲ့တာကယုတ်တိရှိပါတယ်။ဒါပေမဲ့လက်ရှိအချိန်ထိရခိုင်ပြည်နယ်မှာမိသားစုဝင်တွေနဲ့တွေ့ဆုံခွင့်ပိတ်ထားဆဲဖြစ်ပြီးတော့အဲ့ဒီလိုပိတ်ထားတာတွေကိုပယ်ဖျက်ပေးဖို့အကျဉ်းသားမိသားစုဝင်တွေကလိုလားနေကြပါတယ်။မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တာပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Dero ကတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်အဆောင်မကိုဒို့တန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ DMG ရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးထားပါတယ
်စားတော့ဖွဲရပစ္စည်းတွေကိုကိုစီကန်ဆောင်ထားတဲ့အမျိုးသမီးတစုကစစ်တွေအကျဉ်းထောင်ဝင်ဝါရှိမှာတန်းစီဆောင်ဆိုင်ရရှိပါတယ်သူတို့တွေကစစ်တွေအကျဉ်းထောင်မှာအကျဉ်းကျနေသူတွေရဲ့မိသားစုဝင်တွေဖြစ်ပြီးဒီတချိန်မှာတော့သူတို့ချစ်ခင်ရသူတွေကိုတွေ့ခွင့်ရမယ်လို့မျှော်လင့်နေကြတာပါအဲ့ဒီထဲမှာမောင်ဖြစ်သူကိုထောင်ဝင်စားလာဖို့တဲ့ အသက်35နှစ်အရွယ်ဒေါ်မန်နန်းဆိုလဲပါဝင်ပါတယ်။သူမကသူမရဲ့မောင်ဖြစ်သူကြိုက်တဲ့ပဇွန်ကျောင်းနဲ့ငနီတူချောက်ထည့်ထားတဲ့ခြင်းနှောင်းကိုကင်ထားပါတယ်။သူမကမနေ့9နာရီကတည်းကသူမနေထိုင်တဲ့မြအူးမျိုးကနေ3နာရီကြာကာစီပြီးရောက်ရှိနေတာပါ။ထောင်ဝင်စားကိုအကျိန်ပေါင်းများစွာမပြတ်မကွက်လာပို့တဲ့သူမကဒီတစ်ကြိမ်မှလည်းမောင်ဖြစ်သူနဲ့တွေ့ခွင့်ရဖို့မျှော်လင့်နေပါတယ်။ဒီတစ်ခါလည်းသူမဆန္ဒမပြေဝခဲ့ပါဘူ
း။သူတို့တွေကပြောတယ်ကိုပီနဲ့လည်းထောင်ဝင်စားတွေ့လို့မရဘူးအဲ့လိုပြောတယ်။ဒီမှာတော့နေကလာရတာတခါလာရတာလည်းလွေတာမဟုတ်ဘူး။မောင်လေးကိုလည်းတအားလွမ်းတယ်မောင်လေးနဲ့လည်းတွေ့ရင်လည်းဒါပေမဲ့တွေ့ခွင့်မရဘူးသူသူစားရဲစားပဲနေတဲ့အတွက်ထောင်ဝါကစီကျမတို့ပိုးရတယ်ပိုးရလို့ပြင်ပြင်လာရတယ်မောင်လေးကိုလွမ်းတယ်
။သူမရဲ့မောင်ကိုမင်းဒီပါကိုမတွေ့ရတာတနှစ်လောက်ရှိနေပါပြီ။ကိုမင်းဒီပါကိုစစ်တပ်အာဏာသိမ်းပြီးနောက်ပိုင်း2022ခုနှစ်အောက်တိုဘာလ15ရက်နေ့ကပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF ကိုငွေကြေးထောက်ပံ့နေဆိုပြီးစစ်ကောင်စီကဖမ်းဆီးခဲ့ပါတယ်။သူဟာရခိုင်ပြည်နယ်မြအူးမြို့နယ်ပန်းမော်ရွာကလူငယ်စာရေးဆရာတူဖြစ်ပါတယ်။သူမိသားစုကတော့စစ်ကောင်စီရဲ့ဆွဆွဲမှုကိုညှင်းဆို့ထားပါတယ်။ဖန်စီပီနောက်ပိုင်းအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှား90ညနဲ့တရားစွဲဆိုခံခဲ့ရပါတယ်။မြအူးအချုပ်မှာဖန်စီထားစဉ်အတွင်းတော့သူမတို့ထောင်ဝင်စာတွေးခွင့်ရပါသေးတယ်။ဒါပေမဲ့လည်း2022ခုနှစ်ဖေဖော်ဝါရီလ15ရက်နေ့မှာမြောက်ဦးခရိုင်တရားရုံးကအလုတ်ကျင်းနဲ့ထောင်တန်း7နှစ်ချမှတ်ခဲ့ပြီးတဲ့နောက်စစ်တွေအကျဉ်းထောင်ကိုရွှေ့ပြောင်းလိုက်ပါတယ်။ဖမ်းဆီးထားတဲ့အကျဉ်းသားတွေကိုအိမ်နဲ့အဝေးမှာရှိတဲ့အကျဉ်းထောင်ကိုပို့လိုက်တာဟာမိသားစုဝင်တွေကိုထောင်ဝင်စာပို့ဖို့အတွက်အခက်အခဲဖြစ်စေပါတယ်။ဒါအပြင်အကျဉ်းကြခံနေရသူတွေဟာသူတို့မိသားစုဝင်တွေနဲ့မျက်နှာချင်းဆိုင်တွေ့ခွင့်မရတာကလည်း3နှစ်နေပါလောက်ရှိနေပါပြီ။အရင်ကာလတွေတုန်းကတော့ COVID-19 ဖြစ်ပွားနေစဉ်အတွင်းယောဂါဖြစ်ပွားမှုကိုကာကွယ်တားဆီးဖို့အတွက်ကန့်သတ်ချက်တွေကိုပြုလုပ်ထားခဲ့တာဖြစ်ပါတယ်။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကလည်းသူတို့တည်ထားရသလောက်အဲ့ဒီအချိန်ကစပြီးမိသားစုဝင်တွေနဲ့တွေ့ခွင့်မပေးသေးဘူးလို့ဆိုပါတယ်။လက်ရှိအချိန်မှာတော့နိုင်ငံအတွင်းကိုဗစ်ယောဂါဖြစ်ပွားမှုတွေဟာနည်းပါးနေပြီးကူးစက်မှုဟာလည်းတရားခိုင်နှုံအောင်ယော်နေသွားတယ်လို့စစ်ကောင်စီရဲ့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။စစ်ကောင်စီကနိုင်ငံအတွင်းကိုဗစ် -19 ကန့်သတ်ချက်တွေကိုဖြေလျှော့ပေးထားပါတယ်။ပွဲလမ်းသမင်တွေကိုလှုပ်ဆောင်မှုတွေရှိနေပြီးရခိုင်ပြည်နယ်နေ့လိုအထိမ့်မဲ့နေ့တွေမှာပြည်နယ်စစ်ကောင်စီကိုယ်တိုင်ဦးဆောင်ကျင်းပနေပါတယ်။ဒါဆိုရင်အကျဉ်းထောင်တွေအတွင်းမိသားစုတွေနဲ့တွေ့ဆုံခွင့်ကိုဘာကြောင့်ကန့်သက်ထားပါသလဲ။ရခိုင်လူအခွင့်ရေးကာကွယ်မြင့်တင်သူတွေရဲ့အဖွဲ့ဒါရိုက်တာဦးမြတ်ထွန်းကတော့ကိုဗစ်ရောဂါကန့်သက်ချက်ဖြေလျှော့လာချိန်မှာအခုလိုထောင်ဝင်စာတွေ့ခွင့်ကိုအမြဲတမ်းပုံစံနဲ့ပိတ်ပင်ထားတာဟာမဖြစ်သင့်ဘူးလို့ရှုမြင်ထားပါတယ်
။ကျင်းသားတွေအနေနဲ့မိသားစုတွေနဲ့လည်းမတွေ့ရဘူး။ကိုရောရဲ့ကျန်းမာရေးနဲ့ပတ်သက်လို့ဆိုလည်းကောင်းသောဝန်ရည်အနေနဲ့ပတ်သက်လို့ဆိုတော့သူတို့ကနေပြီးတော့ဒီအခွင့်အရေးတွေပါလေဆုံးရှုံးနေတယ်လို့မြင်တယ်။အဲဒီဟာကတော့မလုံသိမှုလို့ထင်တယ်။အတိုက်တာတကူအနေနဲ့သူတို့ကန့်သက်ထားတယ်ဆိုလို့ရှိရင်လေဒါကတော့ဒီအရှင်ဘိုင်းအနေနဲ့ဒါဘယ်တိပုံစံမျိုးဆိုရင်လို့ရှိရင်တော့ကောင်းတယ်။သူကအမြဲတမ်းလိုအဲ့လိုဖြစ်နေတယ်ဆိုလို့ရှိရင်တော့ဒါကကျွန်တော်တို့အကျဉ်းသားတွေရဲ့အခွင့်အရေးကိုချိုးဖောက်တယ်လို့ပြောချင်ပါတယ်။
လက်ရှိအချိန်မှာအစားအသောက်တွေကိုပို့ခွင့်ပေးထားပြီးမိသားစုတွေနဲ့တွေ့ခွင့်ပိတ်ထားတာကြောင့်မိမိတို့ပို့တဲ့အစားအသောက်တွေကအကျဉ်းကျသူတွေစီရောက်မရောက်လဲမသိရှိရဘူးလို့ထောင်ချခံနေရသူတွေရဲ့မိသားစုဝင်တွေကတို့အတန်းကိုပြောပါတယ်။နိုင်ငံတဝင်းမှာရှိတဲ့အကျဉ်းထောင်တွေအတွင်းအစားအသောက်ကျွေးမွေးမှုတွေကဆိုးရွားလာတယ်လို့နာမည်ကြီးပါတယ်။ဒီလိုအခြေအနေမျိုးမှာအကျဉ်းသားတွေရဲ့ကျန်းမာရေးကိုထိန်းထားနိုင်ဖို့ကမိသားစုဝင်တွေပို့ပေးတဲ့အစားအသောက်တွေကအရေးကြီးလာပါတယ်။ထောင်အတွင်းကျန်းမာရေးဝန်ဆောင်မှုတွေကလည်းမရှိသလောက်နှဲပါတာကြောင့်ဆေးဝါးတွေလည်းလိုအပ်ပါတယ်။ရခိုင်ပြည်နယ်ဝင်းကြီးကျောင်းဟောင်းဦးညီဘူးကလည်းလက်ရှိစစ်တွေအကျဉ်းထောင်မှာအကျဉ်းကျနေရပြီးကျန်းမာရေးနဲ့ပတ်သက်ပြီးတော့လည်းသူတို့မိသားစုဝင်တွေကစိုးရိမ်နေကြပါတယ်။သူဟာအာနာသိမ့်ပြီးနောက်ပိုင်း ဒီမိုကရေစီနည်းအရရွေးချယ်ခံထားရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအခြားတာဝန်ရှိသူတွေနဲ့အတူဖမ်းဆီးထိန်းသိမ်းခံရတာဖြစ်ပြီးထောင်ဒဏ်73နှစ်ချမှတ်ခံထားရပါတယ်။သူ့ကျန်းမာရေးအခြေအနေအရကုသမှုခံယူဖို့လိုအပ်နေတာပါ။ခန္ဓာကိုယ်အစိပ်ပိုင်းမှာအရေးကြီးဆုံးအရာဖြစ်တဲ့မျက်စိအတွေ့စေကုသခွင့်ရရှိဖို့ဝန်ကြီးချုပ်ဟောင်းကိုတိုင်တောင်းဆိုထားတယ်လို့မိသားစုဝင်တွေအနေနဲ့လည်းအကြိမ်ကြိမ်တောင်းဆိုပေမဲ့အဲ့ဒီအခွင့်အရေးကိုဆုံးရှုံးနေရစေဖြစ်ပါတယ်။ဦးညီဘူးရဲ့မိသားစုဝင်တူက
ပုံငယ်က2022လာတော့မမှတ်မိတော့ပေါ့ကြာပြီပေါ့အဲ့တော့မနေကသူလိုက်သွားတယ်လိုက်သွားပြီးတော့ပြုတ်ပြင်တောင်းတယ်တောင်းတော့တော့လည်းသူကမပေးဘူးပေါ့ဘာမှတော့အဆိုးအခုတော့မပြောပါဘူးဟိုအထက်ကနှင်းကြတာမရှိဘူးပေါ့တို့ကမရှိတဲ့အတွက်ကြောင့်သူတို့ကလည်းတို့ကိုပြေးလို့မရဘူးပေါ့
ကိုဘစ်ကိုအကြောင်းပြကအကျဉ်းကျနေသူတွေနဲ့မိသားစုဝင်တွေကိုထောင်ဝင်စာတွေးခွင့်ပိတ်ပင်ထားတာကြောင့်အကျဉ်းသားတွေရဲ့ရပိုင်ခွင့်ကိုချိုးဖောက်ခံနေရတယ်လို့လူခွင့်ရေးလှုပ်ရှားသူတွေကဝေဖန်ပြောဆိုကြပါတယ်အကျဉ်းထောင်လက်ဆွဲဥပဒေအရအကျဉ်းသားတိုင်းဟာထောင်တွင်းအကျဉ်းကျနေစဉ်ကာလအတွင်းတင်းလျော်တဲ့ကျန်းမာရေးစောင့်ရှောက်မှုရပိုင်ခွင့်တွေရှိပြီးတပတ်တစ်ကြိမ်ထောင်ဝင်စာတွေးခွင့်ရှိတယ်လို့ပြဌာန်းထားပါတယ်။ကမ္ဘာကုလသမဂ္ဂကအကျဉ်းသားတွေကိုဆက်ဆံရေးနဲ့ပတ်သက်ပြီးသတ်မှတ်ထားတဲ့အနိုင်ဆုံးစည်းမျဉ်းတွေမှာတော့အကျဉ်းသားအားလုံးဟာသူတို့ရဲ့မွေးရာပါဂုံတိတ်ကနဲ့အညီလူသားတွေလိုတန်ဖိုးထားပြီးလေးစားမှုနဲ့ဆက်ဆံခံရမယ်။ဒါအပြင်သူတို့ရဲ့မိသားစုဝင်တွေနဲ့တငယ်ချင်းတွေကတွေ့ဆုံခွင့်ပေးရမယ်လို့ဖော်ပြထားပါတယ်။ထောင်ဝင်စာတွေးခွင့်မရတဲ့ကိစ္စနဲ့ပတ်သက်လို့ရခိုင်ပြည်အချင်းဦးစီးဌာနဦးစီးမှုရုံးကိုတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေကြားတာမရှိခဲ့ပါဘူး။ဒါအပြင်ပြည်နယ်စစ်ကောင်စီပြောရေးဆိုခွင့်ရှိသူပြည်နယ်ဥပဒေချုပ်ဦးလာသိန်းကိုဆက်သွယ်ခဲ့ပေမဲ့လည်းဖုန်းလက်ခံဖြေကြားတာမရှိခဲ့ပါဘူး။မောင်တော်မြို့နယ်ကကိုညီညီနိုင်ဟာအာနာမသိန်းခင်ကတည်းကအကျဉ်းကျနေသူတူပါသူက2020ခုနှစ်မတ်လမှာရခိုင်တပ်တော်အေအေနဲ့အဆက်အသွယ်ရှိတယ်ဆိုပြီးဆွဆွဲဖမ်းဆီးခံခဲ့ရကထောင်ဒဏ်10နှစ်ချမှတ်ခံခဲ့ရပါတယ်သူညီဖြစ်သူကိုမတွေ့ရတာ2နှစ်ရှိနေပြီလို့ကိုညီညီနိုင်ရဲ့အကိုဖြစ်သူကဆိုပါတယ်အစပိုင်းမှာကိုဗစ် -19 ကန့်သက်ချက်တွေကြောင့်တွေးခွင့်မပေးတာလို့ထောင်အာဏာပိုင်တွေပြောပေမဲ့အခုနောက်ပိုင်းမှာတိကျတဲ့အကြောင်းပြချက်မပေးပါဘူး
။ထောင်ရှင်းမှာဝင်နေတဲ့လူတွေကသူတို့အပြင်လောကကိုဘာမနေရဘူးလေ။မြန်မာဥစ္စာနေစွနဲ့မင်းသားစုနဲ့တော့တွေးခွင့်ရဖို့ပေါ့ပါပေါ့။သူတို့မင်းသားစုတော့တွေးရှင်းလောက်တယ်။ရှင်းမှာနေရတဲ့ကတအားရှင်းတဲ့တာကိုမင်းသားစုတွေဘာတွေကြမ်းမရေးကောက်တယ်ပါညာဆိုရင်သူတို့တိရရေးမြန်မာရေးဟိုတားရတဲ့ပို့လို့ပို့အဖြစ်တည်လို့ကျွန်တော်တို့ယုံကြည်တယ်အဲတနေ့ဆိုတော့ကျွန်တော်တို့တွေ့ရှင်တယ်ကျွန်တော်တို့လည်းတွေ့ရှင်တောက်ပါတယ်ဒါပေမဲ့ဒီကျွန်တော်တွေ့ခွင့်မရလို့ကျွန်တော်တို့မသိရတာအဲတော့မသိရကျွန်တော်တို့စိတ်မကောက်ဖြစ်မိတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်တို့တဲ့အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ဒါကတော့ရခိုင်ပြည်နယ်တဲကနိုင်ငံရေးအကျဉ်းသားတွေရဲ့အပါအဝင်အကျဉ်းသားတွေထောင်ဝင်စာတွေးခွင့်အခွင့်အရေးဆုံးရှုံးနေရတဲ့အကြောင်းတွေကိုတင်ပြထားတဲ့တို့အတန်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါဦးမယ်။ဒီတစ်ပတ်မှာတော့စစ်ကောင်စီရဲ့လမ်းကြောင်းဟာထွက်ပေါက်မရှိတဲ့တပတ်ပိတ်လမ်းသေးဖြစ်နေသလားဆိုတော့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ်မြန်မာစစ်ကောင်စီသွားနေတဲ့လမ်းကြောင်းဟာစင်ကာပူနိုင်ငံသားဝင်ကြီးပြောသလိုလမ်းသေးလမ်းဆုံးကိုရောက်နေပြီလားဒီတပတ်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာဥတည်မောင်တန်းကနိုင်ငံရေးသိပ်ပံပါမောက်ကဦးထွန်းမြင့်နဲ့အတူဆွေးနွေးတင်ပြထားပါတယ်
ဘာရရရှိခင်းနဲ့ပတ်သက်ပြီးတော့စင်ကာပူနိုင်ငံသားဝင်ကြီးရဲ့အမြင်ကိုဒီပတ်ကျွန်တော်တို့ဆွေးနွေးတင်ပြချင်ပါတယ်။စင်ကာပူနိုင်ငံသားဝင်ကြီးမစ္စတာ Vivian Balakrishnan ကပြောသွားတဲ့အချက်တွေဟာဒီမိုကရေစီနဲ့လူ့အခွင့်အရေးဖြစ်ပေါ်တိုးတက်မှုအတွက်လည်းအရေးကြီးတဲ့အချက်တွေဖြစ်ပါတယ်။ဒီပတ်ဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူကတော့ Carlton College ကနိုင်ငံရေးသိပ္ပံနဲ့နိုင်ငံကဆက်ဆံရေးပေါ်မောက်ခဒေါက်တာဦးထွန်းမြင့်ဖြစ်ပါတယ်။မင်္ဂလာပါဆရာကြီး
။ဟုတ်ကဲ့မင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့ ဆရာကြီးစင်ကာပူနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကျွန်တော်တို့ဒီထုတ်လုပ်မှုကွင်းဆက်ကော်မတီအစည်းအဝေးပေါ့နော် February 29ရက်နေ့တနင်္လာနေ့အစည်းအဝေးမှာဒါအလုံးသမားပါတီကတွတ်တော်မှာဆီလ်ဗီယန်လင်းမြေမေကွန်ကိုဒါဝန်ကြီးကဖြည့်ရင်းနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအခုလိုပြောခဲ့ပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းခဲ့ပြီးနှစ်နှစ်ကြာခဲ့ပြီဖြစ်တဲ့တောင်းနေခဲ့တောင်းနေစဲပေါ့နော်စစ်ကောင်စီရဲ့လမ်းဟာတဲ့လမ်းဆုံးလမ်းသေးဖြစ်တယ်လို့စင်ကာပူနိုင်ငံခြားရေးဝန်ကြီးကပြောပါတယ်ကိုတမင်းဆိုတော့ဆရာဘလို့များထင်မြင်ပါလဲခင်ဗ
ျဒီသူပြောတာကမှန်ပါတယ်မှန်တယ်ဆိုဘယ်သူတွက်မှန်တယ်ဆိုလို့ရှိရင်စစ်ကောင်စီနဲ့ဒီမြန်မာစစ်တပ်အတွက်တော်မှန်တယ်ဘာလို့ဆိုလို့ရှိရင်သူတို့လုံနေတဲ့သူတို့သွားနေတဲ့လမ်းကသူတို့ဆုံးမရှိဘူးသူတို့အတွက်နောက်တစ်ခုကသူတို့ဘယ်လိုပြောမလဲဒီအခက်ခဲကြုံရမဲ့ဒီပြောမယ် dead endပုံစံကိုသူတို့ရောက်နေတဲ့အခြေအနေရှိတယ်ဆိုမှတ်နေ။သို့တော့ပြည်သူလူထုနဲ့ကျွန်တော်တို့ဒီတိုင်းသားအဖွဲ့ပေါင်းစုံအလုံးနောက်ပြလို့ရှင်နေဦးတော်လှန်ရေးအဖွဲ့တွေအတွက်ကတော့ထွက်ရမယ်တကားဖွင့်ရမယ်တကားရှင်းရှင်းလင်းလင်းမြင်သွားတယ်ဆိုတော့ကျွန်တော်တို့ဒါတွေ့ရမှာဖြစ်ပါတယ်။ဒါလည်းဆိုတော့ရှင်မြန်မာနိုင်ငံမှာအခုဒီမြန်မာစစ်တပ်ကနေပြီးတော့ဒီထိန်းချုပ်နေခဲ့တဲ့အာဏာကိုခုနအာဏာကြောင့်ပေါ့လေဒီတိုင်းသားတွေအနေနဲ့နှစ်ပေါင်းများစွာသူတို့အဖြေရှာနေကြတာအဖြေကတော့ငကိုတွေကအတိခဲ့ပါတယ်ဒီဒါမျိုးနဲ့အခု2021နောက်ပိုင်းစစ်တပ်ကလုပ်ရတဲ့လူမဆန်စွာဟလာလုပ်နေတဲ့လုပ်ငန်းတွေအလုံးဟာဒေတာတိုင်းမှာပေါ့တနိုင်ငံလုံးမှာပဲအဲ့တော့အဲ့ဒီဟာတွေအကုန်လုံးကဒီကျွန်တော်တို့မြေဥတော်နိုင်အဖွဲ့နဲ့ဒီ ethnic ဒီဒီပြောကလေးတိုင်းသားအများစုအကုန်လုံးပေါ့လေဗျာမြန်မာပါဝင်ပေါ့နော်မြန်မာသမားတွေပါဝင်ပေါ့အကုန်လုံးကလမ်းရှင်းသွားပါတယ်အဲ့ဒီအတွက်ကတော့ဒါသူသူမပြောခဲ့တဲ့လမ်းပေါ့လေဒီစင်ကာပူနိုင်ငံခြားရေးဝန်ကြီးမပြောခဲ့တဲ့ပုံစံပေါ့မပြောခဲ့တဲ့သဘောပေါ့ဆိုလိုတာတော့တက်မတော်အတွက်ကတော့စစ်တပ်အတွက်ကတော့ကျွန်တော်တို့လမ်းကုန်နေပြီဆိုတာသူတို့ဒီချက်ဆက်သွားကြတာလည်းမရှိတော့ဘူးနောက်တစ်ချက်ကဒီတက်မတော်ကိုလမ်းပြခဲ့တဲ့အချိန်နေအချိန်ခါရှိခဲ့ပါတယ်အဲ့ဒါဘယ်ချိန်အချိန်ခါလဲဆိုလို့ရှိရင်သူတို့2008အချိန်ကဥပဒေသူတို့ကိုယ်တိုင်ဆွဲသူတို့ကိုယ်တိုင်ဝန်ကြီးဌာနသုံးခုယူဒီပါလီမန်ထဲမှာလည်း25ရာခိုင်နှုန်းခန့်အဲ့ဒီအနေထားနဲ့သွားတာကိုပြည်သူကသူတို့ကိုလမ်းဖွင့်ပေးခဲ့တယ်။တကားလေးခဏခဏလေးလို့ပြောမလဲ။ဟပေးခဲ့တယ်။အဲ့ဒီဟပေးခဲ့တာကိုသူတို့မထွက်တက်ဖ ೇನೆ အခုဒီလိုမျိုးသူတို့လုံသွားတဲ့ဥစ္စာကဒါသူတို့ရဲ့လမ်းဆုံးနေဆိုတဲ့ဥစ္စာသုံးသက်ချက်ကမှတ်ပါတယ်။စင်ကာပူနိုင်ငံသားရေးဝန်ကြီးပြောသွားတာ။
ဟုတ်ကဲ့။ဒီသူပြောခဲ့တဲ့ဇာတ်ကားထဲမှာပဲပေါ့နော်။သူပြောခဲ့တာလေးရှိတယ်။အဲ့ဒါပါလဲဆိုရင်အမျိုးသားပြန်တဲ့တင့်မြတ်ရေးနိုင်ငံပြန်တဲ့တည်ဆောက်ရေး National Identity ခေါ်တဲ့ကျွန်တော်အမျိုးသားတရုတ်လက္ခဏာပေါ့နော်ဒါချမှတ်ရေးလူနည်းစုကိုကာကွယ်ရေးစီးပွားရေးနဲ့ပြည်သူလူထုရဲ့စွမ်းဆောင်ရည်မြင့်တင်ရေးတွေဆောင်ရွက်ပေးနိုင်တဲ့လမ်းကိုတဲ့အန္တရာသိင်းအဖြစ်ပေါက်မသွားနိုင်ပဲလက်ရှိလမ်းဟာလမ်းဆုံးလမ်းသေးဖြစ်တယ်လို့သူကပြောခဲ့ပါတယ်အဲ့ဒီဒီစကားအရှိပေါ့နော်ချက်လိုက်တဲ့အခါမှာတော့ဆိုတော့ဒီအထက်မှာဒီ National Identity ဆိုတဲ့တမျိုးသားလုံးဆိုင်ရာတရုတ်လက္ခဏာသဘောဆိုတာကိုလက်ရှိအန္တရာယူထားတဲ့စစ်တပ်ခေါင်းဆောင်တွေကနားတယ်ပုံနဲ့စင်ကာပူနိုင်ငံရဲ့ဝန်ကြီးပြောတဲ့အတိတ်ပဲဘလောက်ထိကွာနေတယ်လို့ဆရာထင်မြင်ပါလဲ
မြန်မာစစ်ကောင်းဆောင်တွေကစစ်ကောင်းဆောင်တွေကနေပြီးတော့လုပ်နေတဲ့nationalism အမျိုးသားရေးဝါဒဟာအမျိုးသားရေးဝါဒမဟုတ်ပါဘူးသူတို့လုပ်နေတာကအာဏာရှင်ဝါဒဖြစ်ပါတယ်ဒီ brethren စနစ်ကနေဆင်းလာတဲ့အာဏာရှင်စနစ်ကိုသူတို့ကောင်းထည့်ဖော်နေတယ်အဲ့ဒါကို nationalism ဆိုတဲ့အမျိုးသားနိုင်ငံရေးဆိုတဲ့အဥ္စာနဲ့ကျွန်တော်တို့မှားကြဖို့အရန်အရေးကြီးပါတယ်။ဘာလို့ဆိုချင်းတို့ပြောတယ်ခဏခဏပြောတယ်တို့တွေစကားတွေပြောတယ်ခမနိုင်ငံတော်ကနိုင်ငံတော်ကနေပြီးဒီလိုခိုင်းလို့နိုင်ငံတော်ကိုဒီလိုလှုပ်လို့နိုင်ငံတော်အနေနဲ့ဒီလိုတုံ့ပြန်ရတာဆိုတဲ့ဥစ္စာတွေတုံးတာတွေရှိပါတယ်။အဲ့တော့ဒါကဘယ်ကလာလဲဆိုဘရစ်တစ်နစ်ကအခြေခံခဲ့တဲ့အာနာရှင်အာနာရှင်တောင်မှအဆင့်မရှိတဲ့အာနာရှင်လို့ပြောရမှာပါ။ဘာလို့ဆိုတော့ဒီစစ်တပ်နဲ့စစ်လက်နက်ကိုဒါ brute force ပေါ့ဗျာ။ဒီဒီလူမဆန်တဲ့ပုံစံမျိုးနဲ့ရန်ကားနေတခြားအားကိုသုံးပြီးတော့ဘယ်လိုပြောမလဲကျွန်တော်တို့ professional military slow ခေါ်တဲ့ဒီ professional ကြတဲ့စစ်ရဲ့ပုံစံမျိုးနဲ့လည်းသွားနေတာမဟုတ်ဘူးအဲ့တော့ရှင်းရှင်းလင်းလင်းပြောလို့တော့ဒါမြန်မာနိုင်ငံမှာဒီ national reconciliation ဆိုတဲ့ဒီမျိုးသားပြန်လည်ရည်ကြမ်းစီရေးဆိုတာကဒါကသူတို့အနေနဲ့လုပ်လို့မရတော့ဘူးဆိုတာနေစင်ကာပူနိုင်ငံရဲ့ဝန်ကြီးထောက်ပြသွားတာအမှန်တမ်းအမှန်ပါလေဘယ်သူတွေအနေနဲ့လုပ်လို့ရတယ်လဲဆိုရှင်အခုကျွန်တော်တို့ဒီတိုင်းသားအဖွဲ့ဆောင်ပေါင်းစုံအနေနဲ့အများကြီးရှားကြားလာပါပြီနှစ်ပေါင်းများစွာလုပ်နေတာပါဒီကိစ္စကတချို့နေရာတွေမှာလုပ်လို့မရတဲ့နေရာမှာတိုက်ကြတယ်တိုက်လို့မရတဲ့မဖြစ်အတင်မတင်းတော်တွေမှာလုပ်ကြတယ်ပေါ့ပြောကြတယ်ပေါ့ဆွေးနွေးကြတယ်ပေါ့အဲ့တော့ဒါကဘယ်လိုပြောမလို့ရှိရင်ဒါတကယ်ကို National Reconciliation ရဲ့ key issue ကြီးပေါ့ဗျအဲ့ key issue ကိုခုနကဗမာဘန်းကပြောခဲ့သလိုတကားက ဘယ်ထွက်ရမလဲဘယ်ဝင်ရမလဲဆိုတော့ရှင်းသားတဲ့အတွက်တော်တော်လေးဒီစစ်အာဏာလဲတင်လိုက်တဲ့အကျိုးကျေးဇူးကဘာလို့ပြောရမလဲဆိုလို့ရှိရင်တစ်ခုအနေနဲ့ပြောရမလို့ဆိုလို့ရှိရင်မြန်မာစစ်တပ်ဟာမြန်မာနိုင်ငံရဲ့ဒီနိုင်ငံရေးစီးပွားရေးပညာရေးအဆောအရေးပေါင်းဆုံးပေါ့ဗျာဒီလူကောင်ကြီးချွန်ကာရေးတစ်ခုလုံးကိုဟန်တားနေတဲ့အဖွဲ့အစည်းတစ်ခုဖြစ်တယ်အဲ့ဒီစစ်တပ်ဟာယွန်စရာဖြစ်နေပြီဆိုတော့ပြည်သူတွေကလည်းသတ်မှတ်ထားပြီးတော့ဖြစ်တယ်အဲ့ဒါကိုအပြတ်ရှင်းရမယ်အဲ့ဒီစစ်အာဏာရှင်ကိုအပြတ်ရှင်းရမယ်ဆိုတကားကပုံမှန်လေးနဲ့မြင်သွားတဲ့မြင်သွားအောင်လုပ်သွားတဲ့ဥစ္စာကိစ္စကတော်တော်လေးကိုကျွန်တော်တို့ဒါရှင်းတယ်လို့ပြောမှာပေါ့လေ
ဟုတ်ကဲ့ဒီကျွန်တော်တို့ဒီနိုင်ငံကြီးဝန်ကြီးကပြောတဲ့အခါမှာလည်းသူကမြမသမိုင်းကိုပြန်ပြီးညွှန်ပြောသွားခဲ့တာကိုကျွန်တော်တွေ့ရတယ်ပေါ့နော်အဲသူကဘာပြောလဲဆိုရင်ဒုတိယကမ္ဘာစစ်ကတည်းကတဲ့မြန်မာနိုင်ငံဟာပါဝင်နေတဲ့အစိတ်ပိုင်းအသီးသီးကိုအတူတူကဖြစ်အောင်လှုပ်ဆောင်ပြီးတော့ဒီ National Identity လို့ခေါ်တဲ့နိုင်ငံရဲ့တရုပ်လက္ခဏာအပေါ်သဘောတူများအောင်မလုပ်နိုင်သေးတာကိုလည်းဒါ Mr. Vivian Balakrishnan ကထောက်ပြသွားတာကိုကျွန်တော်တွားတွေ့ရတယ်ဆိုတော့ဒီလုပ်ငန်းစဉ်တွေကနိုင်ငံတကာနိုင်ငံအတွက်ဘယ်လောက်ထိအရေးကြီးတယ်လဲအကောင့်တွေဖော်ဖို့ကဘယ်လိုစတင်တယ်လို့ဆရာအကြံပေးချင်ပါတယ်ဒါကအဲနောက်ဆုံးမင်းကုန်းနေပါဆရာ
ဟုတ်ကဲ့အဲ့တော့ခုနသူတို့ထောင်ချောက်ချထားတဲ့ဒီအမျိုးသားရေးအမျိုးသားရင်ကြားစစ်ရေးအမျိုးသားနိုင်ငံတော်ဆိုတဲ့ဥစ္စာကိုကျွန်တော်ထောင်သူတို့ဘက်ကထောင်ချောက်ချတာခုနေပြည်တော်ထိဆိုလို့ရှိရင်ဒါဘီရင်သုံးကောင်ရဲ့ကြောက်ရွံ့နဲ့တည်ပြီးတော့ကိုဒါလုပ်နေတာပဲဆိုလိုတာကအဲ့ဒီအမျိုးသားရေးကိုကျွန်တော်တို့စွန့်ခွာရမှာဖြစ်တယ်။အဲဘာမနိုင်ဇေးရှင်းလို့ပြောတဲ့ဥစ္စာကိုရှော့ချမှာဖြစ်တယ်။အဲ့ဒါကြောင့်ကျွန်တော်ဟိုကရေကပြောခဲ့ဥရာရှိပါဟိုကရေကဆို2021နောက်ပိုင်း2021ဒီအနာသိမ့်ပြီးနောက်ပိုင်းမှာဒီဗမာလူမျိုးကြီးဝါဒကျွန်တော်တို့ကပြဿနာဖြစ်နေတယ်။အဲ့ဒါကိုစွန့်ခွာရမယ်။တိုင်းရင်းသားတွေနဲ့အားလုံးလူဆက်ဆံနိုင်တဲ့နိုင်ငံရေးဝါဒရင်းချေမှုဝါပုံစံဟိုစီးပွားရေးလုပ်ငန်းနဲ့ပုံစံကိုအကုန်လုံးကောင်ထည်ဖွားမယ်ဆိုတဲ့သဘောပဲ။အဲ့တော့အဲ့ဒီကိုသွားကြမယ်ဆိုလို့ရှိရင်တချို့ဒီလူမျိုးစုလူနည်းစုတဲ့မှာသူတို့လူမျိုးစုကိုဥတီပြီးတော့ဗမာဆိုတဲ့လူမှန်သမျှကိုဘယ်လိုပြောမလဲမလိုလားတဲ့လူမျိုးစုလူနည်းစုခေါင်းဆောင်တွေလည်းရှိကောင်းရှိလိမ့်မယ်အဲ့ဒီလူတွေနဲ့လည်းသူတို့အဲ့ဒါကိုကင်ကျွယ်လို့မရတော့ဘူးဆိုတဲ့ပုံစံမျိုးပဲအဲ့တော့အဲ့ဒီလူမျိုးကိုကျွန်တော်တို့နားလည်ကြတယ်ဆိုလို့ရှိရင်ကျွန်တော်တို့အင်္ဂလိပ်လိုပြောရင်တော့ဒီ ethnic based federalism နဲ့ civic based federalism နှစ်မျိုးလို့ကျွန်တော်တို့သုံးအောင်ဖြစ်ပါတယ်အဲ့တော့လူမျိုးစုကိုအခြေခံတဲ့ဒီ federal စနစ်နဲ့လူသားတယောက်ချင်းစီဟာနိုင်ငံသားတယောက်ချင်းစီကိုအခြေခံတဲ့ federal နှစ်ခု federalism ပေါ့ federal စနစ်ကိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့သွားရမယ်ဒီမြန်မာနိုင်ငံခုနွေဦးတော်လှန်ရေးဂျင်းစီတွေ PDF တွေ ERO တွေအကုန်လုံးကပွန်လင်းတဲ့ ERO ခေါင်းဆောင်တွေအကုန်လုံးကလုပ်နေတဲ့လမ်းကဘယ်လမ်းလဲဆိုလို့ရှိရင် civic based ခုနနိုင်ငံသားတယောက်ချင်းလူသားတယောက်ချင်းလွတ်မြောက်တဲ့အလုံးဒန်းတူညီမျှအကုန်လုံးကိုယ့်ရဲ့ဒီလက္ခဏာကိုယ့်ရဲ့ identity ကိုယ့်ရဲ့ဒီ agency ကိုယ့်ရဲ့ဘယ်လိုပြောမလဲဘီလုတ်ကအဆောက်အုံကိုတေချာအကောင့်ထဲဖွင့်နိုင်တဲ့နိုင်ငံစနစ်စီးပွားရေးစနစ်လွတ်လပ်တဲ့နိုင်ငံတော်ကြီးလိုအပ်တယ်ဆိုတော့သူတို့ဒါတဆူထားတယ်သူတို့ပြောထားတယ်အဲ့ဒီလည်းသူတို့တိုက်နေကြတာနှစ်ပေါင်း80ကျော်နေပါပြီအဲ့တော့ဒါကိုဆိုလိုခြင်းဖြစ်ပါတယ်အဲ့ဒီနည်းနဲ့သွားတဲ့အမျိုးသားရင်ကြားစစ်ရေးဒါမှမဟုတ်လည်းနိုင်ငံတော်မှာရှိတဲ့ဒီပြည်တွင်းစစ်ကြီးငြိမ်းချမ်းရေးကိုကျွန်တော်သွားကြတို့ရအတွက်အားလုံးကနေပြီးတော့ကျွန်တော်တို့ကလမ်းလျှောက်နေကြတဲ့သဘောရှိတယ်ဆိုတာသူနားလည်လို့ဒီစကားတွေကိုသူပြောသွားတယ်လို့ကျွန်တော်တို့သုံးသပ်ကြည့်ရမှာဖြစ်ပါတယ
်။ဟုတ်ကဲ့အခုလို့ဆွေးနွေးပြတဲ့အတွက်ကြောင့်မလို့ကျေးဇူးအများကြီးတင်ပါတယ်ဆရာကြီး။ဟုတ်ကဲ့
။ဟုတ်ကဲ့ကျေးဇူးပါ
။အခုဆွေးနွေးတင်ပြသွားခဲ့တဲ့သူကတော့အမေရိကန်နိုင်ငံ Carleton College ကနိုင်ငံရေးသိပ္ပံနဲ့နိုင်ငံတကာဆက်ဆံရေးပညာပါမောက္ခဒေါက်တာဦးထွန်းမြင့်ဖြစ်ပါတယ်။ကျွန်တော်ဒီပေါ်သားမှာ
ဥဒေမောင်တန်းအပတ်စဉ်တင်ဆက်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်မြန်မာစစ်ကောင်စီရဲ့လမ်းကြောင်းဟာထွက်ပေါက်ရှိတဲ့တစ်ဖက်ပိတ်လမ်းတွေဖြစ်နေသလားဆိုတဲ့မေးခွန်းအပေါ်မှာဆွေးနွေးတင်ပြခဲ့တာဖြစ်ပါတယ် VO ရဲ့တင်းငွေနေနဲ့မနက်ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါမကြမီအချိန်အတွင်းမှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာတီနဲ့အနာဂတ်ကမ္ဘာဆိုတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးအောင်မှာဖြစ်တဲ့အတွက်စောင့်မျှော်ကြည့်ရှုနားတော်တာဆင်နိုင်ပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့တင်းငုံနေနေမနေ့ဖက်အတန်လွင်အစီအစဉ်တွေကိုလိုင်းနိုမီတာ25 kHz တင်းနေ1139လိုင်းနိုမီတာ40 kHz ကွန်လေး1139လိုင်းနိုမီတာ51 kHz 5805တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဆက်လက်ပြီးတော့အာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်တွေကိုထုတ်လွှင့်မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ကတော့အာရှနိုင်ငံရေးအစီအစဉ်ကိုတင်ဆက်မှာပါအာဆီယံနိုင်ငံအနေနဲ့အာဆီယံနိုင်ငံတွေအနေနဲ့မြန်မာနိုင်ငံအရေးကိုပြောဆိုကြဖို့မလေးရှားဝန်ကြီးချုပ်ကတိုက်တွန်းလိုက်ပါတယ်အိန္ဒိယကတော့မြန်မာစစ်ကောင်စီကိုလက်နက်စစ်လက်နက်ပစ္စည်းရောင်းပေးတယ်လို့မြန်မာအရေးလှုပ်ရှားတဲ့အဖွဲ့တွေကထုတ်ပေါ်ပြောဆိုလိုက်ပါတယ်ဒါအပြင်အိန္ဒိယမှာကျင်းပနေတဲ့စီးပွားရေးအင်အားကြီး G20 အစည်းအဝေးအကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာကျွန်တော်ကပဲဆက်လက်ပြီးတင်ပြပေးမှာပါမလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ဟာဝန်ကြီးချုပ်ဖြစ်လာပြီးနောက်အာဆီယံနိုင်ငံတွေကိုခီးလှဲ့လှယ်နေရမှာပြီးခဲ့တဲ့ဗုဒ္ဓဟူးနေ့မလတရနေ့မှာဖိလစ်ပိုင်နိုင်ငံကို2ရက်ကြာတရားဝင်ခီးစဉ်အဖြစ်ရောက်ရှိသွားပါတယ်မလေးရှားဝန်ကြီးချုပ်ဟာသမရမာကိုစ်ဂျူနီယာနဲ့တွေ့ဆုံပြီးနောက်မြန်မာအရေးထက်သွင်းပြောဆိုရမှာမြန်မာပြည်အရေးဟာပြည်တွင်းရေးသက်သက်အဖြစ်စဉ်းစားသတ်မှတ်လို့မဖြစ်နိုင်ပါဘူးဘာဖြစ်လို့လဲဆိုတော့မြန်မာပြည်ကအခြေအနေတွေဟာဒေတာရင်းကိုရိုက်ခတ်မှုတွေရှိနေလို့ဘာလို့ဝန်ကြီးချုပ်အန်ဝါအီဘရာဟင်ကပြောဆိုခဲ့ပါတယ
် which cannot be considered as purely internal because it's affecting
ကျွန်တော်အတွေ့အကြုံနဲ့ဗဟုသုတကိုအခြေခံပြီးအကြံပြုပြောကြားရရင်တော့မြန်မာပြည်အရေးဟာပြည်တွင်းရေးသက်သက်လို့စဉ်းစားသတ်မှတ်လို့မရနိုင်ပါဘူးဘာဖြစ်လို့လဲဆိုတော့ဒေတာဆိုင်ရာအရေးကိစ္စတွေနဲ့လုံခြုံရေးကိစ္စတွေကိုရိုက်ခတ်နေလို့ပါဒီလိုထူးခြားမှုရှိတဲ့ကိစ္စရပ်တွေကိုဖြေရှင်းဖို့မြန်မာစစ်ကောင်းဆောင်တွေအနေနဲ့အာဆီယံနဲ့ပူးပေါင်းဆောင်ရွက်လာအောင်အခြေအနေအသစ်နီလန်းအသစ်တွေရှာဖွေတင့်တယ်လို့ကျွန်တော်အကြံပေးခြင်းပါတယ်
။ဒါအပြင်ဂျာတာပရင်းနဲ့ဖိလစ်ပိုင်တက္ကသိုလ်မှာစကားပြောကြားခြင်းမှာလည်းမြန်မာနိုင်ငံကလူအခွင့်အရေးချိုးဖောက်မှုတွေကိုမြန်မာစစ်ကောင်းဆောင်တွေကတာဝန်ယူမှုရှိဖို့အာဆီယံအနေနဲ့လှုံ့ဆော်တင့်တယ်လို့မလေးရှားဝန်ကြီးချုပ်ကပြောဆိုပါတယ်။တရားမျှတရေးနဲ့တရားဥပဒေစိုးမိုးရေးအတွက်ယက်တီပြောဆိုသွားမယ်ဆိုတဲ့အာဆီယံရဲ့အယူအဆကိုဆက်လက်ဆွဲခိုင်တင်ကြောင်းနဲ့မြန်မာကိစ္စနဲ့ပတ်သက်ပြီးအာဆီယံအနေနဲ့ပုံမပြောဆိုလှုံ့ဆော်တဲ့လို့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကပြောဆိုခဲ့ပါတယ်။ဒါအပြင်အာဆီယံအတွင်းအလုံးသဘောတူမှဆုံးဖြတ်လှုံ့ဆော်ရမယ်ဆိုတာဟာဘာမှမပြောဘဲတိတ်တိတ်နေရမယ်လို့ဆိုလိုတာမဟုတ်ဘူးလို့လည်းသူကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်2သိန်းလောက်မလေးရှားမှရောက်ရှိနေပြီးမလေးရှားအတွက်အဓိကပြဿနာကြီးတစ်ခုဖြစ်လာနေတယ်လို့လည်းသူကပြောဆိုခဲ့ပါတယ်အခုလိုအချိန်မှာပဲမြန်မာအိန္ဒိချင်းအိန္ဒိယကတော့မြန်မာစစ်ကောင်စီကိုလက်နက်ကြီးတွေထုတ်လုပ်ဖို့အမြောက်ပြောင်းတွေရောင်းချပေးခဲ့တယ်လို့ဗုဒ္ဓဟူးနေ့တုန်းကမြန်မာအရေးလှုပ်ရှားတဲ့ Justice for Myanmar မြန်မာပြည်အတွက်တရားမျှတရေးအဖွဲ့ကပြောဆိုလိုက်ပါတယ်ဒီလက်နက်တွေဟာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတာကိုစန့်ကျင်တဲ့အတိုက်အခံအင်အားစုတွေကိုနှိမ်နှင်းရမှာအသုံးပြုနိုင်တယ်လို့လည်းဒီအဖွဲ့ကသတိပေးထားပါတယ်။ပြီးခဲ့တဲ့အောက်တိုဘာလတည်းတုန်းကအိန္ဒိယအစိုးရပိုင်းယန်ထရာအိန္ဒိယလီမိတက်က122မီလီမီတာအမြောက်ပြောင်းအလက်20ကိုမြန်မာစစ်ကောင်စီကိုရောင်းချပေးခဲ့တယ်လို့ Justice for Myanmar အဖွဲ့ကအထောက်အထားတွေကိုဖော်ပြခဲ့ပါတယ်။ဒီအိန္ဒိယကုမ္ပဏီဟာပြီးခဲ့တဲ့နှစ်ထဲတုန်းကမြန်မာစစ်ကောင်စီရဲ့အချက်အလက်စုဆောင်ရေးဌာနအတွက်လုံခြုံရေးဆိုင်ရာကိရိယာတွေတက်ဆင်ပေးဖို့ကိုလည်းလေလံအောင်ခဲ့တယ်လို့ဒီအဖွဲ့ကအထောက်အထားတွေကို AFC သတင်းဌာနကိုပြသခဲ့ပါတယ်။တချိန်တည်းပါပဲနောက်ထပ်မြန်မာအိန္ဒိချင်းဖြစ်တဲ့တရုတ်ဟာလည်းမူဆယ်ကနေကြောက်ဖြူကိုဆက်သွယ်မဲ့ရထားလမ်းစီမံကိန်းကိုပြီးခဲ့တဲ့ရက်သက်တပတ်တည်းတုန်းကတိတ်တဆိတ်ပြန်လည်စတင်ခဲ့ကြောင်း Frontier Magazine ကဖော်ပြတာကိုကိုကပီ The Diplomat စာဆောင်ကရေးသားခဲ့ပါတယ်။တရုတ်အစိုးရပိုင်းရထားလမ်းကုမ္ပဏီဖြစ်တဲ့ CREEG ကုမ္ပဏီနဲ့မြန်မာစစ်ကောင်စီရထားဝန်ကြီးဌာနတို့မကြာသေးမီကမှတွေ့ဆုံခဲ့ပြီးတရုတ်ကုမ္ပဏီဟာမူဆယ်ကနေမန္တလေးကိုရထားလမ်းတစ်ပိုင်းတည်ဆောက်မှာဖြစ်ပြီးမန္တလေးကနေကြောက်ဖြူကိုရထားလမ်းတစ်ပိုင်းတည်ဆောက်မှာဖြစ်ပါတယ်။မြန်မာအိန္ဒိချင်းအိန္ဒိယနဲ့တရုတ်တို့ဟာမြန်မာပြည်တွင်းပဋိပက္ခလူအခွင့်အရေးထိုးဖောက်မှုဒီမိုကရေစီအရေးတွေထက် သူတို့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုနဲ့ပြိုင်ဆိုင်မှုကိုသာအဓိကထားတာကိုတွေ့မြင်နေရပါတယ်။မြန်မာနိုင်ငံဟာဒေသတွင်းပြည်တွင်းစစ်ဖြစ်နေပြီးပဋိပက္ခဖြစ်နေတဲ့တခုတည်းသောနိုင်ငံဖြစ်ပါတယ်။ကြံအိမ်နီးချင်းနိုင်ငံတွေဖြစ်တဲ့တရုတ်အိန္ဒိယအာဆီယံတို့ဟာဖွံ့ဖြိုးတိုးတက်ရေးအတွက်ဥတီလှုပ်ဆောင်နေတာကိုတွေ့မြင်နေရပါတယ်။အခုလိုအချိန်မှာပဲမြန်မာအိမ်နီးချင်းအိန္ဒိယမှာစီးပွားရေးအင်အားကြီးနိုင်ငံ20 G20 နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကိုကြာတာပတင်းနေ့မှာကျင်းပခဲ့ပါတယ်။ဒီအစည်းအဝေးကိုအမေရိကန်ရုရှားတရုတ်စတဲ့နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေလည်းတက်ရောက်ခဲ့ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးတို့တရားတွေ့ဆုံခဲ့ပြီးဒီစီပွဲကိုအဆုံးသတ်ဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတိုက်တွန်းခဲ့ပါတယ
်။ Lastly, I spoke briefly with Russia's Foreign Minister Lavrov.
နောက်ဆုံးတော့ရုရှားနိုင်ငံခြားရေးဝန်ကြီးကိုဒီစီပွဲကိုအဆုံးသတ်ဖို့ကျွန်တော်ပြောခဲ့ပါတယ်။ပြီးခဲ့တဲ့ရက်သက်သက်ပတ်ထဲတုန်းကကုလသမဂ္ဂမှာကျွန်တော်နဲ့အခြားနိုင်ငံကောင်းဆောင်အများအပြားပြောကြခဲ့တယ်လို့ပါပဲ။ဒါအပြင် G20 အဖွဲ့ဝင်ဝင်ကြီးတွေပြောခဲ့တယ်လို့ပဲ။ဒီရန်လိုတဲ့စစ်ပွဲကိုရပ်ပါလို့ကျွန်တော်ပြောခဲ့ပါဗျ။အတိတ်ပဲပြည်ဝတဲ့တန်တမာရေးနီးလန့်ဟာရေရှည်တည်မြဲတဲ့ငြိမ်းချမ်းရေးကိုရနိုင်ပါတယ်လို့ကျွန်တော်ပြောခဲ့ပါဗျ
။ရုရှားနိုင်ငံခြားရေးဝင်ကြီးဆာဂေးလက်ဖရော့ကလည်းသတင်းတောက်တွေကိုပြောဆိုရမှာယူကရိန်းကိုဒီစစ်ပွဲကိုဆက်တိုက်ဖို့အားပေးအားမြောက်လုပ်နေကြတယ်လို့ဆွဆွဲပြောဆိုခဲ့ပါဗျ။အနောက်တိုင်းနိုင်ငံတွေကတစုံတစ်ယောက်ကမှဆွေးနွေးဖြည့်ရှင်းဖို့ယူကရိန်းကိုတိုက်တွန်းတာမျိုးသူ့အနေနဲ့မတွေ့ခဲ့ဘူးလို့ရုရှားနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။အိန္ဒိယမှာကျင်းပခဲ့တဲ့ G20 နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးဟာလည်းယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးဘုံသဘောတူညီချက်တရမရရှိဘဲပြီးဆုံးသွားခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစည်းအဝေးမှာတင်ပြလိုက်ရပါတယ်။
အာရှနိုင်ငံရေးအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ VOA ရဲ့တနင်္ဂနွေနေ့မနက်ဖက်အသံလွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ဆက်လက်ပြီးတော့လေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်အောင်မှာဖြစ်ပါတယ်။အခုတော့ကျွန်တော်တို့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါမယ်။မြန်မာနိုင်ငံနဲ့ထိုင်းနိုင်ငံကြားချစ်ကြည်ရေးတရားပြန်ဖင်ပြီးနောက်နေ့စဉ်ကုံသွယ်မှုတွေပြုလုပ်နေတာဟာမြန်မာဘက်ကတိုက်ပွဲတွေကြောင့်နေဇာကုံသွယ်မှုရပ်ဆိုင်းပါကိုစိုးရိမ်မှုတွေရှိနေပါတယ်။တလောကအမြင့်ဆုံးတက်နေတဲ့စံစည်းနည်းနည်းတော့ပြန်ကျတော့ပါတယ်။ဒီလိုသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်သီးနှံတွေဈေးအတက်အကျဘာတွေဖြစ်သွားခဲ့ပါသလဲ။ဒီအကြောင်းအရာတွေသတင်းတွေကိုတော့ Farmer Times Media ကတင်ဆက်ပေးမှာပါ။
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုအုပ်ကနဲ့တူကျမနန်းလောင်လျန်တို့ကတင်ဆက်ပေးသွားပါမယ်ရှင
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍမှာထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာပြည်ပဝယ်လိုအပ်ကောင်းနေတဲ့အတွက်ရာဘာဈေးနှုန်းတွေမြင့်တက်နေတဲ့သတင်းနဲ့ဆက်ကြင်ပါရစေပြည်ပဝယ်လိုအပ်ရှိနေတာကြောင့်ရာဘာဈေးနှုန်းတွေမြင့်တက်နေတယ်လို့ရာဘာလုပ်ငန်းရှင်တွေကပြောပါရစေဒီဘက်လိုအပ်ချက်ရှိပြီးတော့ကမ္ဘာဈေးပေါက်ဈေးနဲ့ဒေါ်လာဈေးကလည်းအမြင့်ဈေးမှရှိနေတဲ့အတွက်ရာဘာတစ်ပေါင်ဈေးက7000ထက်မှသာရှိနေတယ်လို့ရာဘာလုပ်ငန်းရှင်တွေနဲ့ရာဘာစိုက်တောင်သူတွေကပြောပါတယ်။အရင်ကပြည်တွင်းရာဘာတစ်ပေါင်ကို7200ဈေးရှိပြီးတော့လက်ရှိမှာတစ်ပေါင်ကို1380ကျပ်အထိမြင့်တက်လာတယ်လို့သိရပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ1ရက်နေ့ကနေ31ရက်နေ့အထိပင်လယ်ရေကြောင်းကနေရာဘာတန်ချိန်13800ခန့်တင်ပို့နိုင်ခဲ့ပြီးတော့နေဆက်ကုန်သွယ်ရေးစခန်းတွေကတစ်ဆင့်ရာဘာတန်ချိန် 2290 ခန့်တင်ပို့နိုင်ခဲ့တယ်လို့မြန်မာနိုင်ငံရာဘာစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းအတွင်ရမှုဥက္ကိုင်းမြင့်ကပြောပါရယ်ဒါပေမဲ့ပြီးခဲ့တဲ့ဒီဇင်ဘာလအတွင်းတင်ပို့မှုနဲ့နိုင်ရှင်မဲ့ဆိုရင်တော့ရာဘာတန်ချိန် 6300 ကျော်ရောကျသွားတဲ့အတွက်ပို့ကုန်ဝင်ငွေတန်ဖိုးအမေရိကန်ဒေါ်လာ8000ကျော်ရောကျသွားတယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနရဲ့ကုန်သွယ်မှုစီးရင်တွေမှာဖော်ပြထားပါရယ်မြန်မာတနိုင်ငံလုံးမှာ rubber site ကတသန်း6သိန်းနဲ့4000ကျော်ရှိပြီးတော့လက်ရှိမြန်မာနိုင်ငံကထွက်ရှိတဲ့ rubber တွေကိုတရုတ်နိုင်ငံကိုအများဆုံးတင်ပို့နေတယ်လို့အတွင်းရေးမှူးဦးခိုင်မြင့်ကပြောပါဗ
ျ။မြောက်ရီကုန်သွယ်ရေးဆောင်မှာတရက်ကိုကားအစီးရေ900ခန့်ကုန်သွယ်မှုရှိနေပါတယ်။မြောက်ရီမဲဆောက်ချစ်ကြည်ရေးတံတားပြန်ဖွင့်ပြီးတဲ့နောက်မှာထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးစခန်းတစ်ခုဖြစ်တဲ့မြောက်ရီကုန်သွယ်ရေးဆောင်ကနေတရက်ကိုကားအစီးရေ900ခန့်ကုန်သွယ်မှုရှိနေတယ်လို့နယ်စပ်ကုန်သွယ်တွေကပြောပါဗျ။မြရီနေဆက်ကုံတွေကြီးဟာလန်ခီးပိုင်းလုံခြုံမှုပေါ်မူတည်ပြီးလောက်ကင်နေရတာဖြစ်လို့ကုံတွေရီအလုံးစိုးရင်ပူပန်မှုနဲ့ကုံစီပို့ဆောင်နေရတယ်လို့ဆိုကြပါဗျ ။မြောက်ရီကုန်းသွေးအာရှလမ်းမကြီးမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်လာမယ့်2လ3လအတွင်းနေဆက်ကနေတင်ပို့မှုကိုရပ်ဆိုင်ပြီးပင်လယ်ရေကြောင်းကနေပြောင်းလဲတင်ပို့နိုင်မှုစီစဉ်နေကြတယ်လို့လည်းအမည်မဖော်လိုတဲ့မြောက်ရီနေဆက်ပို့ကုန်လုပ်ငန်းရှင်တဦးကပြောပါတယ်။ပြီးခဲ့တဲ့နှစ်ကမြောက်ရီမဲဆောက်ကုန်သွယ်ရေးတံတားဖျက်ဆီးခံရတာအပါအဝင်ကွန်ကရစ်အာရှလမ်းပိုင်းမှာကုန်တင်ကားတွေမီးရှို့ဖျက်ဆီးခံရတာတိုက်ပွဲတွေဖြစ်ပွားလို့သွာလာဖျက်တမ်းခွင့်ပိတ်ပင်ထားတာတွေမကြာခဏဆိုသလိုဖြစ်ပေါ်ခဲ့တာတွေကြောင့်ကုန်သွယ်တွေအနေနဲ့ဆုံးရှုံးမှုတွေရှိခဲ့တယ်လို့ဆိုပါတယ်။မြောက်ရီမဲဆောက်ချစ်ကြည်ရေးအမှတ်တရတံတားကို2023ခုနှစ်ဇန်နဝါရီလ12ရက်နေ့မှာပြန်လည်ဖွင့်လှစ်ပေးခဲ့တာပါ။
ဆန်နက်စွဲပြည်ပပို့ကုန်ရောင်းဝယ်65ရာခိုင်နှုန်းကိုဘိုးဘန်တက်မှတ်ဈေးနဲ့လဲလှယ်ရမယ်ဆိုတဲ့သတင်းကြောင့်ဈေးကွက်အရောင်းဝယ်အေးပြီးတော့ဆန်ဈေးတွေပြန်လည်ကျဆင်းနေပါတယ်။ဆန်နက်စွဲပြည်ပတင်ပို့မှုကနေရရှိတဲ့ကုန်သွယ်မှုငွေတွေက65ရာခိုင်နှုန်းကိုမတ်လ1ရက်နေ့ကနေစလို့ဘိုးဘန်တက်မှတ်နှုန်းထားတဲ့မြန်မာငွေနဲ့လဲလှယ်ရမယ်လို့ကုန်သွယ်ဦးစီးဌာနကထုတ်ပြန်လိုက်ပါတယ်။အဲ့ဒီပို့ကုန်ရောင်းဝယ်ကန့်သတ်ချက်ကြီးရဲ့ကြောင့်လက်ရှိပြည်တွင်းဈေးကွက်မှာဆန်ဈေးနှုန်းတွေအနည်းငယ်ကျဆင်းသွားတယ်လို့ကုန်သွယ်တွေကဆိုပါတယ်။အခုရပိုင်းဈေးကွက်အတွင်းပြည်ပတင်ပို့တဲ့အမထဆန်ကြံတဲ့အိတ်ကို6000ကျပ်ဝင်းကျင်တဲ့ရွှေဘိုဘော်ဆန်တဲ့အိတ်ကိုတော့9000ကျပ်ခန့်ဈေးနှုန်းကျဆင်းသွားတာဖြစ်ပါတယ
်။ဘယ်ကဘာမှမသိဘူးဈေးရနေမှာဘူဝါကကျောင်းနေမှာလေဘူလောနေတော့အယောင်းဝယ်ရပါဖြစ်လာတယ်ရက်ချီပေါ့ဗော။ရက်ချီနေတာဆိုတော့အယောင်းဝယ်မသိမဖြစ်ဘူးအယောင်းဝယ်အေးသွားတာဗောဗော။ဘာမှကြော်လည်းမရောင်းနိုင်ဝယ်ရီဝယ်အခြေအနေချောင်းကြည့်ဒီရက်နေ့နောက်ပိုင်းဒီရက်နေ့နောက်ပိုင်းမှာအခြေအနေကပြောလို့ရတယ်ဘူရောတွေတော့ဘာမူဝါရကြောင်းဝါတဲ့ပုံမှာသူတွေကတော့ချောင်းကြည့်နေတယ်ဘယ်အောင်ဝယ်ရီသာရောင်းဝယ်အခြေရှိဘူးအယောင်းလုံးမလည်းဒီရက်နေ့မရောင်းချောင်းကြည့်တော့လား
လက်ရှိမှာဘိုးဘန်ရဲ့မူဝါဒကြောင့်နေဆက်ကနေပြည်ပကိုစံတင်ပို့နေတဲ့ကုန်သွယ်တွေအနေနဲ့ပြည်ပပို့ကုန်ရောင်းဝယ်ကန့်သတ်ချက်ဟာစံတဲ့အိတ်ကိုကြက်တောင်းကနန်းအထိနင်းနာမှုရှိနေတယ်လို့လည်းလုံခြုံရေးအမည်မဖော်လိုတဲ့နေဆက်စံကုန်သွယ်တဦးကပြောပါတယ
်။ဝင်းစံကအမှုသားမဆိုရင်ရပ်ဆိုင်ရောင်းလိုက်တယ်။အပြည့်ပြည့်အကျိုးတရားရတယ်အဲ့ဒီအကျိုးတရားကိုအခုနောက်ပေါက်ကလေးရက်ကဆက်တောက်တာနဲ့လေးလို့ရတယ်။ဘာကတော့တက်မှတ်တယ်ဆိုင်ရောင်းတဲ့ကြားတဲ့ဂျင်းမီးတရားပေါ်မှာဘာဆောက်တာလားကူတော့အကြည့်တက်ရအောင်ငါကတော့တောင်းကြတာကူလေးရတယ်လေးရတာဆက်ဆောက်တာရအောင်ဒါကြောင့်ဘာပဲပြောပြောအလုပ်ချုပ်ပြီးသွားမယ်ဆိုတော့အတန်းကြီးကိုဘာဘာဝင်တယ်ဘာလို့ဘာဝင်တယ်တောင်းလို့လည်းမရဘူး
စံကုန်တွေအနေနဲ့ပြည်ပပို့ကုန်ရောင်းဝယ်65ရာခိုင်နှုန်းကိုဗဟိုဘဏ်သတ်မှတ်တဲ့နှုန်းနဲ့မြန်မာငွေလဲလှယ်တာကိုတရက်အတွင်းအပြီးလောက်ရမှာဖြစ်ပြီးတော့ကျန်တဲ့ပြည်ပပို့ကုန်ရောင်းဝယ်35ရာခိုင်နှုန်းကိုတော့ပြည်ပပေါက်ဈေးအတိုင်းလဲလှယ်ခွင့်ပြုထားပါတယ်။လက်ရှိမှာမူဆယ်နယ်ဆက်ကုန်သွယ်ရေးစခန်းကတစဉ်တရုတ်နိုင်ငံကိုနေ့စဉ်စံနဲ့စကွဲတန်ချိန်50စံနဲ့ကုန်တွဲကအစီးရေ30ကနေ40ကျပ်တင်ပို့နေတယ်လို့မူဆယ်နယ်ဆက်စံကုန်တွေကပြောပါတယ်။နေဆက်ကုန်သွယ်ရေးမှာပြည်ပပို့ကုန်လုပ်ငန်းရှင်တွေကိုငွေပေးချေမှုအတွက်နိုင်ငံခြားငွေတိုက်ရိုက်ပေးချေမှုအဖြစ်အမေရိကန်ဒေါ်လာအပြင်တရုတ်ယွမ်ငွေ၊ထိုင်းဘတ်ငွေနဲ့အိန္ဒိယရူပီငွေတွေကိုပါသုံးစွဲခွင့်ပြုထားပါတယ်
။အခုဆက်ပြီးဖေဖော်ဝါရီလ22ရက်နေ့ကနေ28ရက်နေ့ထိဈေးကွက်အတွင်းအတက်အကျအနည်းငယ်ဖြစ်သွားတဲ့လေယာထွက်ကုန်တည်နေဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။ထောဘဘဲကတော့ဈေးစတိုင်မြင့်တက်နေပါဗျ။2023-2024ဘဏ္ဍာနှစ်အတွင်းမှာထောဘဘဲတန်ချိန်3000ကျော်ကိုပြည်ပတင်ပို့သွားမယ်လို့စီးပွားကူးသန်းရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါဗျ။ထောဘဘဲကပြည်တွင်းစားသုံးမှုများတဲ့ပဲအပြင်ပြည်ပတင်ပို့မှုလည်းရှိနေတာဖြစ်လို့ဈေးကွက်ထဲဝင်ကလေးကအမြင့်ဈေးနဲ့ရှိနေတာဖြစ်ပါဗျ။ရန်ကုန်ဈေးကွက်မှာထောဘတ်ဘဲကတပိတ်သားကို3565ကျပ်ပေါင်းဈေးရှိနေပြီးပြီးခဲ့တဲ့အပတ်နဲ့နှိုင်းယှဉ်လိုက်ရင်တော့တပိတ်သားကို435ကျပ်ဈေးမြင့်တက်လာပါတယ်။မန္တလေးဈေးကွက်မှာတော့ထောဘတ်ဘဲကတအိတ်ကို2100ကနေ2400ပေါင်းဈေးရှိပြီးတအိတ်ကိုငွေကျပ်1000ခန့်ဈေးမြင့်တက်လာပါတယ်။ပြီးခဲ့တဲ့2022ခုနှစ်ကာလတူအခြေအနေနဲ့နှိုင်းယှဉ်လိုက်ရင်တော့ဈေးကထောက်ဝက်နီးပါးမြင့်တက်လာခဲ့တာဖြစ်ပါတယ်
။ပြောင်းဈေးတွေကတော့ပြန်လည်ကျဆင်းသွားပါတယ်။တိုင်းနိုင်ငံနဲ့တရုတ်နိုင်ငံအပြင်အခြားပြည်ပနိုင်ငံတွေကိုပြောင်းတင်ပို့ခွင့်ရှိနေပေမဲ့ဘိုးဘန်ကသတ်မှတ်လိုက်တဲ့ငွေလဲလဲနှုန်း65-35ရာခိုင်နှုန်းနဲ့ပြောင်းတင်ပို့တဲ့ကုန်ကားကဈေးမြင့်တက်လာတာတွေကြောင့်ကုန်သည်တွေအနေနဲ့အထိနာနေပြီးတော့ပြောင်းဈေးကိုလည်းရှော့ချဝယ်ယူမှုတွေရှိနေတယ်လို့စိုက်ပျိုးတောင်သူတွေနဲ့ကုန်သည်တွေကဆိုပါတယ်။ရန်ကုန်ဈေးကွက်မှာတော့ပြောင်းစံကတပိတ်တာကို1250ကနေ1290ပေါင်ဈေးရှိနေပြီးတော့ပြီးခဲ့တဲ့အပတ်နဲ့ရှင်ရင်တော့တပိတ်တာကို30ကျပ်ခန့်ဈေးနှုန်းကျဆင်းသွားပါတယ်။မန္တလေးဈေးကွက်မှာတော့ CB ပြောင်းကတအိတ်ကို6000ကနေ6100ပေါက်ဈေးရှိနေပြီးတော့တအိတ်ကို3500ကျပ်ဈေးနှုန်းကျဆင်းသွားပါတယ်။ဗမာပြောင်းကတော့တအိတ်ကို9800ကနေ9900ပေါက်ဈေးရှိပြီးတအိတ်ကို3000ကျပ်။ရှမ်းပြောင်းကတော့တအိတ်ကို6000ကနေ6100ပေါက်ဈေးရှိပြီးတော့တအိတ်ကို2500ကျပ်အသီးသီးဈေးနှုန်းကျဆင်းသွားပါတယ်။ ပြည်ပနိုင်ငံတွေရဲ့လိုအပ်ချက်မြင့်မားနေတာကြောင့်ပြောင်းစည်းကတော့အများကြီးကျဆင်းနိုင်မှာမဟုတ်ဘူးလို့ပြောင်းလုပ်ငန်းရှင်တွေကဆိုပါတယ်
ကျတုံဖြူရှမ်းတွေဈေးပြန်ကျဆင်းလာပါတယ်။ရှမ်းကျတုံတွေအပြင်မန္တလေးဘက်ကကျတုံတွေပါဈေးကွက်ထဲအဝင်ရှိနေလို့ဈေးကစတိုက်ကျဆင်းနေတာဖြစ်ပါတယ်။နေ့စဉ်ရန်ကုန်ပြည်နယ်ဈေးကွက်ထဲကိုကုန်ချိန် 12,000 ခန့်ဝင်ပြီးကုန်ဝင်ရောက်မှုကထက်ဝက်ကျော်မြင့်တက်နေပါတယ်။လက်ရှိရန်ကုန်ပြည်နယ်ဈေးကွက်မှာကျတုံဖြူအောင်မန်းကတပိတ်သားကို4,100ကနေ4,800ပေါင်ဈေးရှိနေပြီးတပိတ်သားကို400ကျပ်ဈေးကျဆင်းသွားပါတယ်။မန်းကျတုံဖြူကတော့တပိတ်သားကို4,800ကနေ5,000ကျားပေါက်ဈေးရှိနေပြီးအဝေးနည်းနေသေးတဲ့အတွက်ဈေးကတော့တည်ငြိမ်နေပါတယ်။အခုပြောပြသွားတဲ့ကောင်ပဲတင်းတဲ့ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ
်။ဒါကတော့လေယာစီးပွားသတင်းများအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ဆက်လက်ပြီးတော့ဘတ်ဆင်ကန္တာတပုတ်ဖြစ်တဲ့ဥရုယာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါအောင်မယ်ဒီတစ်ပတ်မှာတော့အမဲစိန်တော်ရီတက်ကာဗွန်တန်းငွေစုပ်ယူပေးနေတဲ့စိတ်မြေဒေသတွေအကြောင်းကိုပြောပြထားပါတယ်အမဲစိန်တော်တောင်တွေထက်ကာဗွန်တန်းငွေနှစ်ဆစုပ်ယူတူလောင်ပေးထားတဲ့စိတ်မြေတော်တွေကမ္ဘာတဝန်းတစ်ဖြည်းဖြည်းပျောက်ကွယ်နေတာမှာဗြိတိန်နိုင်ငံကဝီကန်ဖန်စိတ်မြေကတော့ပြည်သူတွေနဲ့ပညာရှင်တွေရဲ့ပူးပေါင်းပါဝင်မှုနဲ့တိုးချဲ့နေပါတယ်ဇီဝမျိုးစုံမျိုးကွဲတွေရှင်သန်နိုင်ဖို့ရာတဘာဝပတ်ဝန်းကျင်အတွက်ပါအရေးကြီးလာတဲ့စိတ်မြေတော်တွေရဲ့အခန်းကဏ္ဍအကြောင်းကိုဥရုယာသီနဲ့အနာဂတ်အစီအစဉ်မှာနားလောင်ကဒီတစ်ပတ်တင်ပြထားပါရခင်ဗျာ
ဥရုယာသီဖောက်ပြန်တာရှေးလောင်သမန်တွေဆောက်လုပ်တာဆိုင်ပြိုးရင်းနဲ့အဆောက်အုံတိုးချဲ့ရတဲ့ကြောင့်ဇီဝမျိုးစုံကျင်လည်ကျဆားနေတဲ့စိတ်မြေဒေသတွေလည်းပြက်ကွယ်မဲ့အရင်နဲ့ရင်ဆိုင်နေရပါတယ်။အဲ့ဒီအချိန်မှာဥရောပတိုက်တွေအရေးကြီးလာတဲ့ဗြိတိန်နိုင်ငံက Weekend Fan စိတ်မြေတော်ကြီးလည်းပါဝင်ပါတယ်။ဒီစိတ်မြေတွေကလွန်ခဲ့တဲ့နှစ်ပေါင်း 12,000 ကျော်ရေခဲခေတ်မှာပင်လယ်ရင်မြင့်တက်ခဲတုန်းကပေါ်ပေါက်ခဲ့တာပါ။18ရာစုပြည့်လို့နေတွင်မှာတော့နိုင်ငံအရှိပိုင်းက East Anglia အရကစိတ်မြေတော်တွေထဲရေတွေစုပ်ထုတ်ပြီးတော့စိုက်ပျိုးမြေတွေဖြစ်အသုံးချလာကြပါတယ်။ဒါပေမဲ့လည်း Weekend ရေဖို့ဒေသအနီးအနားကဒေသခံတွေကတော့သူတို့ပိုင်မြေတွေမရောမဲထိန်သိမ်းထားကြပါတယ်။ Cambridge တက်တို့ကရုပ်ခဗေဒပညာရှင်တွေကလည်းရေဝေရေလဲဒေသထိန်းသိမ်းနေရတဲ့စိတ်မြေတော်တွေမှာကျင်လည်ကျဆားနေကြတဲ့ဇီဝမျိုးစုံမျိုးပွဲတွေနဲ့သူတို့ရှင်တန်နေထိုင်ရာဂေဟစနစ်တွေအကြောင်းလေ့လာနေပါတယ်။1899ခုနှစ်ကတည်းက Weekend Fan စိတ်မြေတွေကိုစောင့်ရှောက်လာတဲ့ National Trust တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကဒီဒေတာကိုဝယ်ယူထားပါတယ်။ National Trust အဖွဲ့နဲ့အတူ Weekend Fan စိတ်မြေတော်တွေကိုထိန်းသိမ်းစောင့်ရှောက်နေတဲ့ Ajay Digal ကတော့ဘေးပတ်ဝန်းကျင်ကရေဝတ်ဒေတာတွေကိုပါစိတ်မြေတွေအဖြစ်ပြောင်းလဲဖို့လုပ်ကိုင်နေပါတယ်။ Celebrating
wetlands. They're an important place for nature. There's so many species that rely on water.And at the same time it's a really calm
thing here ha တဘာဝပတ်ဝန်းကျင်အတွက်သိအရေးကြီးပါတယ်ဇီဝမျိုးစုံမျိုးကွဲတွေလည်းဒီကရေတွေကိုအမိပြုနေကြရတာပါဒီနေရာကသိစိတ်အေဂျင့်နဲ့အတွက်အလဲလာဖို့လည်းသိကောင်းပါတယ
်လွန်ခဲ့တဲ့25နှစ်အတွင်း Weekend Fan စိတ်မြေ area နှစ်လောက်ကျေလာပြီး Cambridgeshire အစံနာအထိရောက်အောင်တိုးချဲ့ဖို့အစီအစဉ်ထားပါတယ်ကဘာတဝမိုင်ပေါင်းတိတ္တမလေတန်ပတ်လေအကျဲလောက်ရှိတဲ့စိတ်မြေတော်တွေဟာအမြဲစိန်တော်တွေထက်ကာဗွန်တန်းငွေအစ90ကျော်စုပ်ဝင်နေကြောင်းကဘာတော်ရင်သရစ်ဆန်ရမုံငွေအဖွဲ့ WWF ကပြောပါတယ်ကုလသမဂ္ဂသဘာဝပတ်ဝန်းကျင်အစည်းအဝေး UNEP ကလည်းစိတ်မြေတော်တွေကစုပ်ယူထားတဲ့ကာဗွန်တန်းပမာဏဟာကဘာတဝကတောတောင်တွေကစုပ်ယူထားတဲ့ပမာဏရဲ့နှဆရှိတယ်လို့ပြောပါတယ
် And you get peat all around the world so there's peat inAfrica
in the Congo. ကဘာတဝမ်းမှာစိတ်မြေတော်တွေရှိကြပါတယ်။အာဖရိကမှာရောအရှေ့တောင်အာရှမှာပါ။ကာဗွန်ဓာတ်ငွေ့တန်ချိန်ပေါင်းများစွာကိုစုပ်ယူထိန်းသိမ်းထားတဲ့စိတ်မြေတော်တွေရှိကြတာပါ။ကာဗွန်ဓာတ်ငွေ့ကမြေထဲမှာခိုအောင်နေသရွေ့ကဘာကြီးပူနွေးလာစေတဲ့ဓာတ်ငွေ့တွေအဖြစ်နေထူတဲ့ထွက်မလာကြပါဘူး။စိတ်မြေတွေကကာဗွန်ဓာတ်တွေကိုရေရှည်ထိန်းထားနိုင်တဲ့နေရာတွေပါ။ဒါပေမဲ့လည်းစိတ်မြေတွေကရေတွေကိုဖောက်ထုတ်လိုက်မယ်ဆိုရင်တော့တည့်ရွက်ခြောက်တွေကအများဆွေးမြေ့လာကြမှာပါ။စိတ်မြေတွေကကာဗွန်ဓာတ်ငွေတွေကိုနှစ်ပေါင်းထောင်နဲ့ချီပြီးတော့တူလောင်ထားပါတယ်။ဒါပေမဲ့သူတို့ကိုသွားပြီးတော့ဖြည့်ဆည်းတယ်ဆိုရင်တော့အဲ့ဒီထက်ကကာဗွန်ဓာတ်တွေလေထုထဲကိုရောက်ကုန်ပါလိမ့်မယ်
။ကမ္ဘာလူရေတိုးလာတာကြောင့်အင်အားမြေတိုးချက်ဖို့နဲ့မြေစီဩဇာကောင်းတဲ့အတွက်စိုက်ဖြိုးရေးလုပ်ကင်ဖို့စိတ်မြေတော်တွေကိုလုပ်ငန်းရှင်တွေပို့ပြီးတော့မျက်စီကျလာတာပါ။
ဒါပေမဲ့လည်း weekend fun မှာတော့တစ်ချိန်လုံးကစိတ်မြေဖြစ်ခဲ့ဘူးတဲ့စိတ်ပြိုးမြေတွေထဲရေသွေးပြီးတော့ရေဝတ်ဒေသတွေဖြစ်လာအောင်ဖန်တီးနေပါတယ
် Managing weekend fun although it's a nature reserve isn't really a case of just letting nature take over
weekend fun ဟာတဘာဝအတိုင်းရှိနေတယ်ဆိုပေမဲ့သူ့ကိုစီမံခန့်ခွဲတဲ့နေရာမှာဇီဝမျိုးကွဲတွေကျင်လည်ကျက်စားဖို့တင့်တော်တဲ့နေရာမျိုးဖြစ်လာအောင်အသက်နိုင်ဆုံးတတိထားလောက်ကင်ပေးရပါတယ်အပင်တွေတန်အောင်ရာသီအလိုက်ရှင်းလင်းပေးတာမျိုးဆောင်းလင်းဆိုရင်လည်းငှက်တွေကိုပုံမှုဆွဲဆောင်နိုင်မှုစိတ်မြေတော်တဲ့ရေတွေတွင်းပေးတာမျိုးလုပ်ရပါတယ
်ပုံတိုင်းတွေကြောင့်ရေကြီးရေရှမ်းမှုတွေကိုထိန်းထားပေးတာမြို့ပြကစွန့်ပစ်ရေစိုးတွေသဘာဝအတိုင်းတန့်စင်ပေးတာအပြင်ဇီဝမျိုးကွဲပေါင်းစုံကျင်လည်ကျဆားနေကြတဲ့စိတ်မြေဒေသရဲ့အရေးပါပုံကိုလူတွေပိုးပြီးတော့သတိပြုမိလာအောင်လို့ကုလသမဂ္ဂကလည်းအသိပညာတွေပေးနေပါတယ်စိတ်မြေတွေဟာကမ္ဘာမျက်နှာပြင်ဧရိယာရဲ့600ခိုင်နှုန်းလောက်သာရှိပေမဲ့လည်းဒီလိုရေဝတ်တင်တဲ့ဒေသတွေမှာပေါက်ပွားကြတဲ့အပင်တွေအပါအဝင်ဇီဝမျိုးစုံမျိုးကွဲက40ရာခိုင်နှုန်းအထိရှိပါတယ်။သို့သော်ညာလဲအမြင်လှတဲ့တောတောင်တွေအပူပိုင်းတစ်တောကြီးတွေလိုဒီလိုရေဝေရေလဲဒေသတွေကိုတော့လူတွေသိပ်ပြီးတော့သတိမမှုမိကြတာကလည်းစိုးရင်ကြာသိကောင်းတယ်လို့ကျွမ်းကျင်သူတွေကထောက်ပြပါတယ်
။ To appreciate those underappreciated areas because they provide us with so much they wetlands
လူသားတွေအတွက်အများကြီးထောက်ကူပေးနေတဲ့စိတ်မြေတွေကိုတန်ဖိုးထားဖို့လိုပါတယ်ရေဝေရေလဲဒေသတွေကနေကျမတို့အတွက်တောက်သုံးရေတွေရနေကြသလိုရာသီဥတုပြောင်းလဲမှုအတွက်ကိုလည်းထောက်ကူဖြစ်နေတာပ
ါ February လနေ့ရက်နေ့ကတော့ World Wetlands Day အဖြစ်ကုလသမဂ္ဂကသတ်မှတ်ထားပြီးသူ့ရဲ့အရေးပါပုံကိုနှစ်ဆင်အသိပညာတွေပေးနေပါတယ်ဒီလိုစိတ်မြေတော်တွေတဖြည်းဖြည်းပျောက်ကွယ်မသွားအောင်ဘဏ္ဍာငွေအရာရောလူသားရင်းမြစ်နဲ့နိုင်ငံရဲ့အရာပါရင်းနှီးမြှုပ်နှံကြဖို့လဲကုလသမဂ္ဂကအရေးတကြီးတိုက်တွန်းနေတာဖြစ်ပါတယ်။ကျမနင်္ဂလာပ
ါ။ဥရုယာတိနဲ့အနာဂတ်ကဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါဒီတစ်ပတ်မှာတော့အမြဲစိမ်းတော်တွေထက်ကာဗွန်ဓာတ်ငွေ့စုပ်ယူပေးနိုင်တဲ့စိတ်မြေတော်တွေအကြောင်းကိုနားလောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်။ VOA ရဲ့တင်းင်းကိုနေနေမနေ့ဖက်အသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။ကျွန်တော်တို့ရဲ့အသံလွှင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်နေဆိုဆင်ကြလို့ရဆိုလို့ရှိရင် VOA ရဲ့ website စာမျက်နှာမှာလည်းကြည့်ရှုနားတော်တာဆင်နိုင်တယ်လို့ VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာပါကြည့်ရှုနားတော်တာဆင်နိုင်ပါတယ်။အခုဆက်လက်ပြီးတော့တရင်အချင်းချုပ်တွေကိုတော့ဒေါခင်မျိုးသက်ကပြောပြပါဦးမယ်ခင်ဗျာ။
ယူကရိန်းအရှေ့ပိုင်းကဘတ်ကွန်မြို့မှာတိုက်ပွဲတွေပြင်းထန်နေပေမဲ့ဒီမြို့ရုရှားတွေလက်ထက်ကိုရောက်မသွားအောင်ယူကရိန်းတပ်တွေကအပြင်းအထန်ခုခံနေပါတယ်။ရုရှားတပ်တွေဝိုင်းရံလာခန့်နေရတဲ့ဒီမြို့ကိုခုခံကာကွယ်နေတဲ့ယူကရိန်းတပ်တွေဟာဒေသခံတွေဘေးလွယာရှောင်ပြေးနိုင်ဖို့လည်းအကူအညီတွေပေးနေကြတာဖြစ်ပါတယ်။ဘတ်ကွန်မြို့ရဲ့ရှေ့ရန်ရှင်မြနာဟာယူကရိန်းတပ်တွေကြောင့်လွန်ခဲ့တဲ့ရက်တွေတုန်းကတည်ငြိမ်မှုရှိခဲ့တယ်လို့ယူကရိန်းမျိုးသားဆောင်တပ်အကြီးဒုတိယအကြီးအကဲဖြစ်တဲ့ဗလိုဒီမီယာနာဇာရန်ကိုကပြောပါတယ်ဒီမျိုးဟာလည်းရုရှားတပ်တွေရဲ့ပြင်းထန်တဲ့တိုက်ခိုက်မှုဆက်ခံနေရပေမဲ့ယူကရိန်းတပ်တွေရဲ့ထိန်းချုပ်မှုအောက်မှာပဲရှိနေပါတယ်လို့ပြောပါတယ်ယူကရိန်းအနောက်ဘက်ကမြို့ကြီးတစ်မြို့ဖြစ်တဲ့ Lviv မြို့မှာတောင်ရကြကျင်းပတဲ့ဆစ်ရဆွေးမှုဆိုင်ရာညီလာခံနဲ့ကိုတက်ရောက်နေတဲ့ဥရောပသမဂ္ဂလွှတ်တော်ဥက္ကဋ္ဌရိုဘာတာမက်ဆိုလာဟာဆင်ရဆွေးမှုကျူးလွန်သူတွေကိုတာဝန်ခံတာဝန်ယူမှုရှိစေဖို့အတွက်အရေးယူဆောင်ရွက်ကြဖို့အတွက်တိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံကထင်ရှားတဲ့တိုင်းဒေသအဖွဲ့အစည်းအများအပြားနဲ့မြန်မာအရေးကိုဆွေးတွေ့ဆောင်ဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးအတိုင်ပင်ခံဒက်ရက်ရှိုလေးကမတ်လ၄ရက်စနေနေ့မှာသူ့ Twitter ကနေပြောပါတယ်မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပြဿနာတွေအဆုံးသတ်ရင်းနဲ့အားလုံးပေါင်းတဲ့ဒီမိုကရေစီအနာဂတ်တည်ဆောက်နိုင်ရေးအဖြေရှားတဲ့အရက်ဖက်လူမှုခေါင်းဆောင်တွေတိုင်းဒေသခေါင်းဆောင်တွေနဲ့ပူးပေါင်းဆောင်ရွက်မှုတွေကြီးထွားလာတာနဲ့အတူအမေရိကန်ပြည်ထောင်စုကလည်းတသားတဲ့ရက်တီကြောင်ပြောပါတယ်အရှိတောင်အာရှနိုင်ငံတွေမှာနိုင်ငံရေးမြင်နဲ့ပတ်သက်လို့ဖိနှိပ်အရေးယူခံနေရတဲ့လွှတ်တော်အမတ်တွေအခြေအနေဟာဒီ2022ခုနှစ်မှာပိုဆိုးရတယ်လို့ APHR ကပြောပါတယ်
တရင်ချင်းချုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါခင်ဗျာဒီကနေ့အသံလွှင့်အစီအစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာတော့အစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပါတယ်အသံဖတ်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Robert McLean တို့ဖြစ်ပါတယ်ခင်ဗျာကျွန်တော်တို့တနင်္ဂနွေနေ့မနက်ဖက် VOA ရဲ့အသံလွှင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်သောတာရှင်မြန်မာပြည်သူပေါင်းလဲဘေးအန္တရာယ်ကင်းကွာကြပါစေကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ